Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်ဒီဇင်ဘာလ23ရက်တနင်္လာနေ့မနက်ပိုင်း6:00ကနေ9:00အထိ VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ဒီအစီအစဉ်ကိုပထမနာရီဘက်မှာ Radio Dino Meter နဲ့နားထောင်နိုင်လို့အစီအစဉ်အပြည့်ကိုလည်း Julius Lautat TV VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။ကျွန်တော်တမောင်သားမှာ
စီးရီးယားနိုင်ငံမှာသမ္မတဘာရှာအယ်အာဆတ်ကိုဖျောက်ချနိုင်ခဲ့တဲ့တပုံညွန်ပေါင်းအဖွဲ့ခေါင်းဆောင်ကနိုင်ငံတကာအသက်အဝင်းရဲ့အရေးယူပိတ်ဆို့တန်ခိုးမှုတွေပြန်ရုပ်ဖို့တိုက်တွန်းတောင်းဆိုပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကစလိုဗက်ဝန်ကြီးချုပ်ရောဘတ်ဖီကိုနဲ့ခရမလင်နန်းတော်မှာတွေ့ဆုံဆွေးနွေးခဲ့တယ်လို့ရုရှားရုပ်သံတွေကဖော်ပြပါတယ်။ဒေါ်နယ်ထရမ့်ပထမအကြိမ်သမ္မတတန်အတွင်းဗနာရေးဌာနအကြံပေးလုပ်ခဲ့သူစတီဗင်မီရန်ကိုစီးပွားရေးအကြံပေးကောင်စီဥက္ကဋ္ဌအဖြစ်ရထားတယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောပါတယ
်။အဲ့လိုသတင်းတွေပြီးမှတော့ရိုဟင်ဂျာဒုက္ခသည်တွေရဲ့မျှော်လင့်ချက်သတင်းစောက်ပါကိုတင်ပြပါမယ်။အပတ်စဉ်အစီအစဉ်မှာဒီမိုကရေစီဆွေးနွေးခန်းမှာတော့အောင်စိတ်ပြောင်းနေတဲ့စစ်ကောင်စီတပ်တွေအကြောင်း CDM ဗိုလ်မှူးနောင်ယူပြောတာကိုကြားကြရမှာပါ။ဒါပြင်ကမ္ဘာမြမမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းကြံမှတ်စုများမြန်မာပြည်မှာပေးစံတဲ့ထူးခြားစံပြသတင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်။ခုရင်းဆုံးတော့ဒီကနေ့နဲ့ထိတ်တန်းရောက်သတင်းတွေကိုကိုသားညူကပြောပြပါမယ
်။စီးရီးယားနိုင်ငံမှာသမ္မတဘာရှာအယ်အာဆတ်ကိုဖျောက်ချနိုင်ခဲ့တဲ့တပုံညွန်မောင်းဖွဲ့ရဲ့ခေါင်းဆောင်ကဒီစီးရီးယားနိုင်ငံပေါ်နိုင်ငံတကာအတိုက်အဝန်းရဲ့ရည်ယူပိတ်ဆို့တန်ခတ်မှုတွေပြန်ရုပ်ဖို့အတွက်တိုက်တွန်းတောင်းဆိုပါတယ်။ဒီကနေ့တိုင်းပြည်တွင်းမှာဖြစ်နေအုပ်ချုပ်သူဆိုတာမရှိတော့ပဲနင်နာခံစားရသူတွေပဲကြံတော့တယ်။ဒါကြောင့်မလို့ဒီအရေးယူမှုတွေဟာလူထုကိုမထိခိုက်သင့်တော့ဘူးဆိုပြီး Syria HTS သဘုံဖွဲ့ရဲ့ခေါင်းဆောင် Hamed al-Shara က Turkey နိုင်ငံဝန်ကြီး Hakan Fidan နဲ့တွေ့ဆုံပြီးပြောဆိုသွားပါတယ်။ Syria နိုင်ငံရဲ့အခြေခံအဆောက်အုံတွေလေယာဂန္ဓဗန်လုံငန်းနဲ့စက်မှုလုပ်ငန်းတွေကိုပြန်လည်တည်ဆောက်ဖို့ Turkey နိုင်ငံဘက်ကလည်းကူညီသွားဖို့ရှိတယ်လို့ HTS အဖွဲ့ခေါင်းဆောင်ကပြောပါတယ်။တူကီနိုင်ငံဟာတော်လိုင်းဆာတွေကတလျှောက်လုံးရပ်တည်လာခဲ့တဲ့စီးရီးယားပြည်သူတွေရဲ့မိတ်ဆွေဖြစ်ပြီးနှစ်နိုင်ငံအနာဂတ်မဟာဗျူဟာမြောက်ဆက်ဆံရေးတရတည်ဆောက်သွားမယ်လို့လည်းသူကပြောပါတယ်။တချို့တဲမှာတော့စီးရီးယားပေါ်မှာရည်ယူတန်ခတ်မှုတွေကိုပြန်ရုပ်ဖို့တူကီနိုင်ငံရဲ့ဝန်ကြီးကလည်းတောင်းဆိုပါတယ်။စီးရီးယားနိုင်ငံပြန်လည်ထူထောင်ရေးအတွက်လိုအပ်ချက်တွေပြင်ဆင်ဖို့ဖြစ်နေသမျှမြန်မြန်ပြန်ဆရမယ်လို့သူကပြောဆိုပါတယ်ခင်ဗျာ။ဂမ်ဘီယာဂါဇာကမ်းမြောင်ဒေသမှာဒီကနေ့တနင်္လာနေ့ကုရက်အထိညဘက်အစ်ရီးယားလေကြောင်းတက်ခိုက်မှုတွေကြောင့်မလို့ကလေး9ဦးအပါဝင်လူ20ဦးထက်မနည်းသေဆုံးသွားတဲ့အကြောင်းပါလက်စတိုင်းကျမ်းမာရေးတာဝန်ရှိသူတွေကပြောဆိုပါရတယ်။ဒုက္ခသည်တွေရှိတဲ့စာသင်ကျောင်းတစ်ကျောင်းတိုက်ခိုက်ခံမှုကြောင့်ကလေး3ဦးအပါဝင်10ဦးသေဆုံးခဲ့တဲ့အကြောင်းဂါဇာဒေသကျမ်းမာရေးဌာနကပြောဆိုပါရတယ်။သေဆုံးသူတွေထဲကလေး4ဦးပါဝင်တဲ့အကြောင်းဟာမတ်စ်အစိုးရနဲ့ဆက်နွယ်တဲ့အရေးပေါ်ဝန်ထမ်းတွေကလည်းအစောပိုင်းမှာပြောဆိုထားပါရတယ်။အစ်ရီးစစ်တပ်ကတော့ဟာမတ်စ်စစ်သွေးကြော်တွေခိုးလုံနေတဲ့နေရာကိုအတိအကျထားပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုထားပါရတယ်။မနီနှောင်းပိုင်းတုန်းကလည်း DLL ဘာလာမြို့လေကနေတလုံးကိုတိုက်ခိုက်ခံမှုကြောင့်အမျိုးသမီး3ဦးကလေး2ဦးအပါဝင်အနည်းဆုံးလူ10ဦးသေဆုံးတဲ့အကြောင်းဒေသခံစီယုံကပြောဆိုပါရယ်ရုရှားသမ္မတဗလာဒီမီယာပူတင်ဟာစလိုဗက်ဝန်ကြီးချုပ်ရောဘတ်ဖီကိုနဲ့ခရမလင်သမ္မတနန်းတော်မှာတွေ့ဆုံဆွေးနွေးခဲ့တယ်လို့ရုရှားရုပ်သံတွေမှာဖော်ပြပါရယ်ဖီဂိုဟာယူကရိန်းစစ်ဖြစ်ပြီးတဲ့နောက်ပိုင်းရုရှားနဲ့ရင်းနှီးနှီးဆက်ပြီးတော့ရှိနေတဲ့ဥရောပခေါင်းဆောင်အငဲချင်းတဲကတူဖြစ်ပါရယ်ဆာဗီယာနိုင်ငံဟာ NATO မြောက်အတ္တလန္တိတ်အဖွဲ့ဝင်ဖြစ်သလိုပဲဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံလည်းဖြစ်ပါတယ်။ဆလိုဗက်ဝန်ကြီးချုပ်ဖီကိုရဲ့ရုရှားခီးစင်ကိုကြိုတင်ကြေညာခဲ့ခြင်းမရှိပဲရုရှားခေါင်းဆောင်တွေကပူတင်တက်ဆုံပြီးချိန်ကြာမှရုရှားရုပ်တံတွေမှာထုတ်လွှင့်ပြသခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီအစည်းအဝေးကိုကြိုတင်ပြင်ဆင်ထားတာပါဆိုပြီးရုရှားအစိုးရရဲ့ပြောခွင့်ရသူဒီမီထရီပက်စကော့ဖ်ကရုရှားရုပ်တံသတင်းထောက်တူကိုပြောခဲ့ပါတယ်။ဆွေးနွေးပွဲအသေးစိတ်ကိုတော့ရုရှားအစိုးရပြောခွင့်ရသူကမပြောပေမဲ့ဒါဟာရုရှားကနေပြီးတော့တန်းငွေတင်ပို့မှုကိစ္စဖြစ်နိုင်တယ်လို့ယူဆကြပါတယ်။ဒဇမလ31ရက်နေ့ကစပြီးတော့ရုရှားတန်းငွေတွေကိုသူ့ရဲ့နေမြေထဲဖြတ်ပြီးတော့တင်ပို့တဲ့စီးပွားရေးသဘောတူညီမှုကိုတက်တန်းတိုးမှာမဟုတ်ဘူးဆိုပြီးတော့ယူကရိန်းဘက်ကကြေညာထားတာပါ။ဒီပေါ်မှာရုရှားတန်းငွေကိုမိကိုအားထားနေရတဲ့စလိုဗက်နဲ့ဟန်ဂရီနိုင်ငံတို့အတွက်ရုရှားတန်းငွေရရှိမှုအပေါ်မှာစိုးရိမ်မှုတွေတိုးလာခဲ့ပါတယ်။ဖီဂိုဟာတူဝင်ကြီးချုပ်ပြန်ဖြစ်လာတဲ့2023အောက်တိုဘာမှာဆလိုဗက်ကယူကရိန်းကိုဆေးအကူအညီတွေကိုဖျက်တောက်ဖြစ်ခဲ့ပြီးတော့ဟန်ဂရီဝင်ကြီးချုပ်နဲ့အတူရုရှားယူကရိန်းညီညာရေးကိုတိုက်တွန်းခဲ့သူဖြစ်ပါလေခင်ဗျာ
VOA American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိ925 kHz 1765 kHz 3953ညနဲ့ လိုင်းထိုမီတာ40 kHz 953ညာတို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ digital line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။ View American တိုင်းရဲ့မနေ့ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်။သမ္မတဒေါ်နယ်ထရမ့်ပထမကြိမ်သမ္မတတန်းကာလာတွင်ဗနိုင်းဌာနရဲ့ချန်ပီလုပ်ခဲ့သူစတီဖန်မီရန်ကိုစီးပွားရေးချန်ပီကောင်စီရဲ့ဥက္ကဋ္ဌအဖြစ်ရထားတယ်လို့ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။စီးပွားရေးချန်ပီကောင်စီကိုဥက္ကဋ္ဌအပါအဝင်3ဦးနဲ့ဖွဲ့ထားပြီးတော့သမ္မတရဲ့စီးပွားရေးမူဝါဒပိုင်းဆိုင်ရာကိုအကြံပေးရပါတယ်။နိုင်ငံစီးပွားရေးအခြေအနေတစ်ခုလုံးကိုဆိုင်ရာဒီနှစ်စဉ်အစဉ်ကစားထုတ်ဖို့အတွက်ပြင်ဆင်ဆောင်ရွက်ရမှာဖြစ်တယ်လို့ပြည်တော်စုမူဝါဒဆိုင်ရာနဲ့အစည်းအဝေးကိုပြန်သုံးသပ်ပြီးတော့စီးပွားရေးမူဝါဒအကြံပေးမှုတွေကိုလည်းဆောင်ရွက်ရပါတယ်။သူသမ္မတတာဝန်ယူတဲ့အချိန်မှာဒီကုံသွေးအခွန်တုပ်တွေကိုတိုးမြှင့်မယ်ဆိုပြီးတော့ယူကောက်ခံသမ္မတထရမ့်ပြောဆိုမှုပေါ်စိုးရင်ကြုံရင်မှုတွေဟာမလို့အဖဲနဲ့စိုးရင်လွန်ကဲမှုဖြစ်တယ်လို့မီရမ်ကတုံ့ပြန်ခဲ့မှုပါတယ်။ဒါလို့အခွန်တုပ်တွေကြောင့်ဇင်းလုံးတွေမြင့်တက်ပြီးတော့အစားသုံးသူတွေအတွက်အခွန်ပိုလာစီမယ်လို့ကုံသွေးနဲ့စီးပွားရေးဆိုင်ရာကျွမ်းကျင်သူတွေကလည်းယူဆထားကြတာပါ။ထရမ့်ပထမသမ္မတတက်တန်းလုံးကစီးပွားရေးချန်ပီယံတူဖြစ်ခဲ့တဲ့ကဗင်ဟတ်ဆက်ကိုလည်းပြည်ရင်းနဲ့နိုင်ငံတကာစီးပွားရေးမူဝါဒချမှတ်မှုမှာပါဝင်တဲ့အမျိုးသားစီးပွားရေးကောင်စီဥက္ကဋ္ဌအဖြစ်ရထားတယ်လို့ယူကောက်ခံသမ္မတထရမ့်ကကြေညာထားပါတယ်။လာမယ့်အမေရိကန်ဆူယာတက်မှာဒီကဘာလုံးဆိုင်ရာထူးလုံငန်းတွေအတွက်အမေရိကန်ကူစလေဖြစ်တဲ့ယူကောက်ခံသမ္မတထရမ့်ကရထားတဲ့ Richard Grindle ကြောင့်ပါကစ္စတန်နိုင်ငံကြီးမှာလှုပ်ခတ်မှုကြီးနေပါတယ်။ Grindle ဟာအချင်းကျခံရတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းခန်းကိုထောက်ခံသူဖြစ်ပြီးတော့ခန်းကိုလွှတ်ပြေးဖို့အတွက်ရည်သားပြောဆိုခဲ့သူတူပါပါကစ္စတန်နိုင်ငံမှာစစ်တပ်ထောက်ခံတဲ့ဆိုတဲ့ Geo News Channel ကနေပြီးတော့ Grindle ကိုဒီ Trump ကအထူးကူစရဲလောင်ရထားတယ်ဆိုတဲ့ပုံမှာ Trump ဟာလေတူဆက်ဆံသူ Richard Grindle ကိုအထူးကူစရဲဖြစ်ခတ်တယ်ဆိုပြီးတော့ရေးသားခဲ့တဲ့နောက်ပိုင်း Grindle ကနေပြီးတော့သူ့ရဲ့ကိုယ်ပိုင် X လူမှုမီဒီယာကနေပြီးတော့ထပ်ပြောပါမယ် Himmer Crime ကိုလွှတ်ပေးပါဆိုပြီးတော့တုံ့ပြန်ရေးသားဒါကြောင့်မလို့သူ့ရဲ့ Twitter တွေကိုကြည့်သူကစဲသန်းတီဖြစ်လာပါတယ်Grindle ဟာသမ္မတ Trump ရဲ့ပထမတက်တန်းတွင်2018ခုနှစ်ကနေပြီးတော့2022ခုနှစ်ထိဂျာမနီနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဆာဗီယာနဲ့ကိုဆိုဗိုညီနိုင်ငံညီနိုင်မှုဆိုင်ရာအမေရိကန်သမ္မတအထူးကူစလေအမျိုးသားထောက်လှမ်းရေးယာယီညွှန်ကြားမှုစသဖြင့်အထင်ကြီးနေရာအတော်များများကိုယူခဲ့သူဖြစ်ပါတယ်။ဒါကြောင့်မလို့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းခန်းကိုထောက်ခံရည်သားမှုတွေကြောင့်ပါကစ္စတန်နိုင်ငံ၏အခင်းကျင်းပေါ်မှာတက်ရောက်လာနိုင်ခြင်းရှိတယ်ဆိုပြီးတော့ခံမှန်းပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ။အမေရိကန်ပြည်တော်စုနဲ့ဗြိတိန်တိုက်ခိုက်မှုကိုရှောင်လွှဲနိုင်ခဲ့တယ်လို့ယီမန်နိုင်ငံဟူတီသဘုံဖွဲ့ရဲ့ပြောခွင့်ရသူကပြောဆိုချိန်မှာပဲအမေရိကန်စစ်ဘက်မှာတော့အချင်းချင်းမှောင်ယွင်းပစ်ခတ်မှုတစ်ခုဖြစ်ခဲ့ပါတယ်။စနေညပိုင်းနဲ့တင်းနေနေမနေ့ပိုင်းအမေရိကန်တိုက်လေယာဉ်တွေလေကြောင်းတိုက်ခိုက်မှုကြောင့်ဟူတီသဘုံတွေက2014ခုနှစ်ကလေးကသိမ်းယူထားတဲ့ယီမန်မြို့တော်ဆန်နာကိုလှုပ်ခတ်သွားခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာဒုံတူလောင်ရေးစခန်းနဲ့ကုတ်ကဲဌာနတစ်ခုကိုပိတ်မထားတိုက်ခိုက်ခဲ့တယ်လို့အမေရိကန်စစ်တပ်ကကြေညာပါတယ်။အဲ့ဒီချိန်ထဲမှာပဲအနီးမှာရှိတဲ့ပင်လယ်နီထဲမှာတော့အမေရိကန်ရေတပ်လေယာဉ်တစ်စင်းအချင်းချင်းမှောင်ယွင်းပစ်ခတ်ခံမှုဖြစ်ပါတယ်။လေမှုနှစ်ဦးစလုံးလေယာဉ်ကနေခုန်ထွက်လွတ်မြောက်အသက်ရှင်ပြီးတူကတော့ဒဏ်ရာအနေချင်းရထားပါတယ်။ယီမန်ကိုအမေရိကန်တိုက်ခိုက်မှုဖြစ်ပြီးနိုင်ပိုင်းတွင်မှာပဲဟူတီတွေဘက်ကခရုစ်ဒုံးကျည်၈စီး drone 18စီးလို့နဲ့ပြန်လည်တိုက်ခိုက်ခဲ့တယ်ဆိုပြီးဟူတီစီးပြောခွင့်ရသူကကြေညာချက်ထုတ်ထားပါတယ်။ F-18 ကိုဟူတီတွေဘက်ကပစ်ချနိုင်ခဲ့တယ်ဆိုပြီးတော့ပြောပါတယ်။ခိုင်ပါတဲ့အထောက်အထားတော့မပြနိုင်ပါဘူး။ဂါဇာကအစ်စရီဟာမတ်စ်ပွဲအတွက်မှာဒီအီရန်ကနောက်ခံပေးထားတဲ့ဟူတီတွေဘက်ကဒုံးကျည်နဲ့ drone အစင်းပေါင်း200ကျော်နဲ့တိုက်ခိုက်ခဲ့တယ်ဆိုပြီးတော့အစ်စရီစစ်တပ်ကလည်းပြောခဲ့မိပါတယ်ခင်ဗျာ
ကိုသားညူပြောပြခဲ့တာပါမြန်မာနိုင်ငံကမကအိနီချင်းဘင်္ဂလားဒေ့ရှ်တိုင်းကမှာပါဒုက္ခသည်ဖြစ်ခိုးလုံနေကြတဲ့ရိုဟင်ဂျာတွေကသူတို့ဘဝမှာအပြောင်းလဲတွေဖြစ်ဖို့မျှော်လင့်ခဲ့ကြပါတယ်။ဒါပေမဲ့လည်းလက်နက်ကိုင်ပဋိပက္ခတွေနဲ့ဒုက္ခအသည်စခန်းတွေကအခက်အခဲတွေကြာရုံးမထွက်နိုင်ပဲဖြစ်နေဆဲပါ။သူတို့မျှော်လင့်ချက်တွေကိုဒီနေ့စာမတော်ကမဆုမှုစုစည်းပြီးရိုဟင်ဂျာတွေရဲ့မျှော်လင့်ချက်အစီအစဉ်ကနေတင်ပြခဲ့တာကိုပြန်လည်ထုတ်လွှင့်လိုက်ပါတယ်
။လွန်ခဲ့တဲ့2018ခုနှစ်ရခိုင်မြောက်ပိုင်းမှာ ARC ဆွေရောက်ဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုရဲ့နောက်ပိုင်းနေကြားဆောင်တက်တဲ့စစ်တပ်ရဲ့နေမြင့်ရှင်းလင်းမှုတွေအတွင်းမှာလူခွင်ချိုးဖောက်မှုတွေတပ်ဖြတ်မှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုတိမ့်နေချီတဲ့ရိုဟင်ဂျာတွေအစုလိုက်အပြုံလိုက်အသက်လွပြီးတော့ထွက်ပြေးတိမ်းရှောင်ခိုးလုံလာခဲ့ကြတာအခုဆိုရင်6နှစ်ကျော်လာပြီဖြစ်ပါတယ်။ ဒုက္ခသည်စခန်းတွေထဲမှာပဲတဘာဝဘေးအန္တရာယ်နဲ့ကြုံရတာစားနပ်ရိက္ခာဖျက်တောက်ခံရတာကျန်းမာရေးဆောင်ရှောက်မှုအားနေတာနေရာထိုင်ခင်းကျက်တဲတာဒီလိုမျိုးအဆအဆအရာရာအခက်ခဲစိန်ခေါ်မှုမျိုးစုံနဲ့ရင်ဆိုင်ပြီးတော့ကျက်ကျက်တဲတဲနေထိုင်ရင်ဆိုင်ခဲ့ကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ကတော့ပြီးခဲ့တဲ့2023ခုနှစ်နှစ်စန်းပိုင်းကနေစလို့ရိုဟင်ဂျာတွေအတွက်စားနပ်ရိက္ခာဖျက်တောက်မှုတွေနဲ့စတင်ပြီးတော့ရင်ဆိုင်လာခဲ့ရတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေကိုပေးတဲ့အကူအညီတွေနဲ့စားနပ်ရိက္ခာဘိုးတွေကိုကုလသမဂ္ဂစားနပ်ရိက္ခာဖွဲ့ကြီးဘက်ကတဖြည်းဖြည်းချင်းဖျက်တောက်လာတဲ့အချိန်မှာတော့ကိုအားကိုကိုနိုင်အောင်အသက်မွေးဝမ်းကြောင်းနိုင်လောက်တဲ့ကျွမ်းကျင်မှုတွေရဖို့ဒုက္ခသည်တွေအနေနဲ့အသက်မွေးဝမ်းကြောင်းအတတ်ပညာတွေသင်ကြားကြပါလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာဒုတိယမဟာမင်းကြီးကတိုက်တွန်းစော်ဩထားပေမဲ့အခက်အခဲတွေနဲ့ရင်ဆိုင်နေကြရတာဖြစ်ပါတယ်2024ခုနှစ်နှစ်စန်းပိုင်းမှာကိုပင်လယ်ပြင်ကိုဖြတ်ကျော်ပြီးတော့အသက်လွတ်ပြီးတော့ထွက်ခွာလာရတဲ့ထောင်ချီးတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာအစုလိုက်အပြုံလိုက်အင်ဒိုနီးရှားနိုင်ငံအာချေးကျွန်းဆွယ်ဘက်မှာတောင်းတင်ခဲ့ကြရပြန်ပါတယ်။အင်ဒိုနီးရှားမှာတောင်းတင်လာတဲ့ရိုဟင်ဂျာတွေကိုဒေသခံတွေဘက်ကမလိုလားတဲ့အတွက်ဆန္ဒပြတာတွေအကြမ်းဖက်ဟန်တားမှုတွေမောင်းထုတ်တာတွေနဲ့ရင်ဆိုင်နေကြရပါတယ်။ဒီလိုအခြေအနေတွေမှာတော့ပင်လယ်ပြင်ဘက်ကလည်းဆွန့်ခွာပြီးတော့ထွက်ပြေးလို့မရစခန်းတွင်းမှာလည်းနေစဉ်လိုအကြမ်းဖက်တပ်ဖြတ်တာပြန်မေးဆွဲတာလို့အစိုးရအဖွဲ့တွေရဲ့ရန်လိုတိုက်ခိုက်မှုချင်းချောက်အကြက်ကိုက်မှုတွေကြောင့်မှနေခင်းကြောင်တောင်စခန်းအလယ်လူမြင်ကွင်းမှာနောက်သူတို့ခိုးလုံနေတဲ့နေအိမ်ခန်းထဲမှာတောင်မှစိတ်ချရတဲ့အသက်အန္တရာယ်လုံခြုံမှုကိုစခန်းတာဝန်ခံတွေဘက်ကမပေးနိုင်တဲ့အခြေအနေနဲ့လည်းရိုဟင်ဂျာဒုက္ခသည်တွေနေစဉ်လိုရင်ဆိုင်နေကြရပြန်ပါတယ်လက်တလောကဘာတဝက်မှာယူကရိန်းရုရှားကျူးကျော်စစ်လူအစ္စရေးပါလက်စတိုင်းတိုက်ခိုက်မှုလို့စီးရီးတင်းမာလာတဲ့အခြေအနေကြောင့်အထူးဒုက္ခရောက်နေကြရတဲ့ကဘာဒုက္ခတဲ့တန်းတဲ့ချီအတွက်အရေးပေါ်ရန်ကုန်ငွေတွေလိုအပ်ချက်တွေများလာနေတဲ့အချိန်မှာတော့ရန်ကုန်ငွေဖြတ်တောက်ခံရလို့တစ်ချိန်လုံးကကဘာအကြီးဆုံးဒုက္ခတဲ့စခန်းမှာလို့တင်စားခေါ်ဝေါ်ခံခဲ့ရတဲ့ဘင်္ဂလားဒေ့ရှ်ဒုက္ခတဲ့စခန်းကရိုဟင်ဂျာဒုက္ခတဲ့တသန်းကျော်ရဲ့စားဝတ်နေရေးလုံခြုံရေးကျန်းမာရေးစောင့်ရှောက်မှုအဖက်ဖက်ကနေခက်ခဲကြမ်းတမ်းကြက်တဲလွန်လာတဲ့ရိုဟင်ဂျာဒုက္ခတဲ့ရဲ့အနာဂတ်မျှော်လင့်ချက်ကတော့မရေမရာဖြစ်နေပါတယ်။အဲတော့2024ခုနှစ်အတွက်သူတို့ရဲ့မျှော်လင့်ချက်ကဘာတွေရှိပါသလဲ။သူတို့ရဲ့လူလားတဲ့တောင်းစုတွေကဘလို့တွေပါလဲဆိုတာကိုရိုဟင်ဂျာဒုက္ခသည်တွေဘက်က VOA မြန်မာပိုင်းကိုအခုလိုအသီးသီးပေးပို့လာကြပါတယ်
။ဒေါက္ခစစ်စကမ်းမှမတေရှာသေးဘဝကဘတုံးမမနေရှင်တော့ဘူး။နိုင်တဲ့ကိုဆက်တန်လက်စီနဲ့အများကျွန်တော်တို့အားလုံးစီဂွန်တိကရှိစွာနဲ့ကျွန်တော်တို့ရရှေကန်အကွမ်းရဲ့မြတ်ကိုနဂွန်တက်ပြင်လင်ရရှိတဲ့နဲ့မူလနေရာကိုပြင်ရမြော်လွန်ပါတဲ့။ဟုတ်တော့လေယူကရိန်းနဲ့ဖလစတိန်တွင်ပဒီပကမှဖြစ်ပေါ်ပြီးနောက်တွင်ကဘာယာယုံဆိုင်မျိုးရိုဟန်ဂျာလူမျိုးတို့အပေါ်ကြီးများစွာပြောင်းလဲတွက်ခဲ့ပြီးလို့မြင်နေတဲ့ဒါပေမဲ့ရှင်တော်တို့ရရှန်နယ်ကိုပြင်လဲအယုံဆိုင်ရဲ့နိုင်ငံတကာအတန်းအဝါတိုက်တွင်ကော်ရဲပါစေကဘာကူလာတမကစီရှင်တော်တို့ဂျီနိုဆိုက်ခံရတဲ့လူမျိုးကိုမမဲတမ်းနိုင်ပါတရားတူတယ်လို့ပါပဲကျွန်တော်တို့ဟာလည်းချောတော့ရဲ့မွေးရမြေကိုပြင်ပြီးငင်းချင်းစွာနဲ့တန်ဖိုးဆက်ပန်းပြဲထားတဲ့လူသားတွေပါပဲ
ဒါကတော့ရိုဟင်ဂျာလူငယ်စတက်ခန်းရဲ့တောင်းစုဖြစ်ပါတယ်ရိုဟင်ဂျာဒုက္ခသည်ကိုအောင်မြန်ရဲ့သဘောထားကရောဘလို့များရှိပါသလဲ
ခုန်ဆုံးခဲ့တဲ့နီအဟောင်းတွေမှာကျွန်တော်တို့ရိုဟင်ဂျာလူတို့အတွက်လူဂွန်တိတ်ကလူလဲတရားမြတ်ထားမှုဒင်းထုံရင်များမှုငင်းချင်းမှုနဲ့ဟောလုံချုံမှုမရှိတဲ့ဟောဘဝတွင်လည်းပဲကျွန်တော်တို့ခံလာရပါတယ်လက်ရှိအချိန်မှာလည်းဟောပြည်တွင် IDP အချင်းစခင်းတွေမှာတင်းနေရှိပြီးဟိုပေးလောင်ခံဟိုတေးစင်တပူကျွန်တော်တို့ရိုဟင်ဂျာတွေကနေထိုင်လာရပါတယ်အခြားရခိုင်ပြည်နယ်အထွေးနယ်ရိုဟင်ဂျာများမှာဟိုလွတ်လပ်စွာသွားလာခွင့်နိုင်ငံသားပြည်ခွင့်စီးပွားရေးလောကန်ခွင့်ကျန်းမာရေးနဲ့ပညာရေးကဏ္ဍများတွင်မှာလည်းပေးလောင်ခံအချင်းသားဘဝလိုနေထိုင်လာရပါတယ်ဒုက္ခတွေဘဝရှောင်းနေကြခါလာမှာနိုင်ငံတကာမိကိုအားတမှုနဲ့ကျန်းမာရေးပညာရေးအလောအခိုင်စားဝဲနေရေးခိစားမြတ်ကိုအခက်အသေးပြီးဟိုကျွန်တော်တို့လူဟင်ကြတွေကဟိုခံစားခွင့်ဟိုရတာရဲ့ပြီးတော့ရာဇဝဲဂိုင်းတွေရဲ့ဟိုရင်းပင်နဲ့ဆက်တပိရှင်းကိုလည်းနေစဉ်ခံလာရပါတယ်ခုနေမထုတဲ့မထုဆိုပြီးဟိုဒုက္ခတွေတွေတောင်းပေါင်းများစွာဟိုဒုက္ခတွေစခင်ကရောရေကိုင်းပြင်းတွေကရောဟိုခွန်းလန်းရေလန်းပြင်းမလေးရှားအင်ဒိုနီးရှားထိုင်းအိန္ဒိယနဲ့စတဲ့နိုင်ငံတွေကိုဟိုရတဲ့နေနဲ့ဟိုတွဲကွာနေလျက်ရှိပါတယ် ဒါအတွက်ကြောင့်ဟိုနိတိအကာတမယတွင်ဟိုကျန်တော်တို့ရူဟင်ဂျာတွေဟိုမမဆီယနာရှင်စနီရဲ့လောင်းမှာလွင်မြော်ရေးဒုက္ခတိဘဝမှာလွင်မြော်ရေးလူကုန်တိတ်ကရှိရေးဒင်းတူရင်များရေးလူလက်တရားမြတ်ထားရေးဟိုရူဟင်ဂျာကန်ချမရူဟင်ဂျာပင်တီနိုင်ရေးစစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီပီတောင်စုနိုင်ငံတော်ကြီးနဲ့ဟိုဒင်းတူလူလက်တရားမြတ်တမှုရှိတဲ့အစိုးရတရဲ့ပေါ်ပေါ်လာရဲ့အတွက်ဟိုနိုင်ငံတကာအသံအဝိုင်းမှတည်ယုံမှုရှိတဲ့ဟိုလက်တွေ့လွတ်ဆွန်ချက်ဖြင့်ကိုရင်ဆောင်ရွက်ပြပါတယ်ဆန္ဒကျတွန်းဆိုလိုပါတယ
်ဟုတ်ပါတယ်မြန်မာနိုင်ငံရခိုင်မြောက်ပိုင်းကိုယ့်ရဲ့နေရရင်းတွေကနေစီးပရိပခါဖန်းစီတက်ဖြတ်ညှဉ်းပန်းနှိပ်စက်မှုတွေကြောင့်အသက်ဘေးလွတ်ရာကိုတင်းချောင်ပြီးတော့ပြေးခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့စိန်ခေါ်မှုပြဿနာတွေအရေးအထူးလေးပေးဆောင်ရွက်ပေးကြပါအစုလိုက်ပြုံလိုက်လူမျိုးတုံးတက်ဖြတ်မှုတိရင်ဆိုင်ကြုံတွေ့ခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်နိုင်ငံတကာခုံရုံးတွေကနေတဆင့်နစ်နာခဲ့ရသူတွေအတွက်စစ်မှန်တဲ့တရားမျှတမှုရရေးဝိုင်းဝန်းဆောင်ရွက်ပေးကြပါသူတို့ကိုမမေ့လျော့ပြစ်လိုက်ကြပါနဲ့လို့ဒုက္ခသည်တွေကနေကုလသမဂ္ဂအပါအဝင်နိုင်ငံတကာနဲ့ကမ္ဘာတဝန်းကပြည်သူတွေထံကိုမြစ်တာရက်ခံတိုက်တွန်းတောင်းဆိုနေကြတာဖြစ်ပါတယ်ရှင
်။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။ခုတော့ပတ်စဲအစီအစဉ်တွေကို Democracy ဆွေးနွေးကနေစပါမယ်။ရခိုင်မှာအရက်ခတ်တပ်တော်ကိုလက်ထက်ချလာတဲ့စစ်ကောင်စီတပ်တွေမှာတိုက်ရိုက်ခိုင်နေအောင်စိတ်ပျောက်ဆုံးနေတာတွေ့ရတယ်လို့CDM ဗိုလ်မှူးနောင်ယိုက VOE ကိုပြောပါတယ်ဒီခြေနေတွေကစစ်ကောင်စီတမှုတပ်သားတွေကိုဘလို့ရိုက်ခတ်နိုင်ပါမလဲအရခတ်တပ်တော်ဘက်ကစီရင်မှာဘာကြောင့်အာသာနေရပါသလဲထိုင်းမြန်မာနယ်စပ်အခြေစိုက် CDM တပ်ပတော်သားတွေဖွဲ့စည်းထားတဲ့ပြည်သူ့ပိုင်နိုင်အဖွဲ့တာဝန်က CDM ဗိုလ်မှူးနောင်ယိုကိုမတ်အင်ချင်နိုင်ကမေးမြန်းထားပါတယ်
2024ခုနှစ်ဒီဇင်ဘာလ20ရက်နေ့ဒီနေ့လေ12နာရီချိန်မှာအမ်းမျိုးအခြေစိုက်ဒီအနောက်ပိုင်းတိုင်းစစ်ဌာနချုပ်နတ်ပခတ်တစ်ခုလုံးကိုဟိုကျွန်တော်တို့အရခတ်တပ်တော်ကဟိုအပိသသိမ့်ပိုက်ထိန်းချုပ်ထားနိုင်ပြီဖြစ်ပါတယ်နတ်ပခတ်ရဲ့ဒူးတိုင်းမှုဘုံမှုချုပ်တောင်းထွန်းနဲ့ဒီနတ်ပခတ်ရဲ့တိုင်းစီဦးစီဘုံမှုချုပ်ကြိုကြိုတန်းတို့ကိုလည်းပဲဟိုဖမ်းဆီးရမိထားပြီဖြစ်ပါတယ်အိုတချို့ထွက်ပြေးလွတ်မြောက်နေတဲ့ဒီစစ်ကောင်စီတပ်ဖွဲ့ဝင်တွေကိုလည်းအိုလိုက်လံရှေမုံဖမ်းဆီးလျက်ရှိပါတယ်။အိုဒါကြောင့်မို့လို့ဒီအနောက်ပိုင်းတိုင်းစစ်ဌာနချုပ်အခြေစိုက်တဲ့ဒီအမ်းမျိုးနေတစ်ခုလုံးကိုအာကျွန်တော်တို့အရခတပ်တော်ကဟိုအပိသတိမ့်ပိုက်ထိန်းချုပ်ထားနိုင်ပြီဖြစ်ပါတယ်။
တချောက်ပေါ့နော်ဒါစစ်တဲ့တမိုင်းတချောက်ဆိုတိုင်းစစ်ဌာနချုပ်အဆင့်ကိုနှစ်ခုမြောက်ကိုအချိန်တိုတွင်းမှာဒါထီကိုဒါဆုံချုံလာတာပေါ့နော်အဲ့တော့ဒီလိုတိုင်းစစ်ဌာနချုပ်တွေဆိုတာကကျွန်တော်တို့ဒီစစ်တပ်မှာဆိုရင်တော့စစ်နယ်ဝင်းအစ်စ်ပေါ့နော်စစ်နယ်ဝင်းစစ်စစ်တေသာတစ်ခုလုံးကိုစစ်အေရီယာတစ်ခုလုံးကိုဒါစီမံကုကဲရတဲ့အကြီးဆုံးစစ်ဌာနချုပ်တွေဖြစ်ပါတယ်အဲ့တော့တိုင်းစစ်ဌာနကျွန်တော်တို့ဒီစစ်တပ်ထဲမှာဆိုရင်တော့ပေါ့နော်ဟုတ်လားဒီကွန်မန်ပေါ့နော်ဒီတရင်ပြီးရင်တိုင်းစစ်ဌာနချုပ်ပြီးရင်တက်မလို့ဟိုပါဘောနော်ဒီတင်းရင်မူတိုင်းမူတက်မလို့ကာကွယ်စည်းချုပ်ပေါ့ဒီ ਨੇ ပဲသုံးဟွာကသာလင်စစ်တပ်တစ်ခုလုံးမှာစီမံရေးစီရေးတရားစီရင်ရေးကိုကန့်ခွဲနိုင်တဲ့အာဏာရှိတဲ့အရေးပါတဲ့အရေးကြီးဆုံးအဆင့်အလွှာ3ခုပေါ့နော်အဲ့တော့ဒီလိုအရေးကြီးတဲ့စစ်နေဝင်တစ်ခုဒါကျွန်တော်ဆုံးချုံရတယ်ဆိုတာဒါစစ်တပ်အတွက်ကိုဒါစစ်တပ်ရဲ့စီးရေးရှိနေပြုကွေးနေမှုတွေအားနေနေမှုကိုကျွန်တော်တို့ထပ်ပြီးတော့အလှည့်ရမြန်သားတဲ့အနေအထားလို့ကျွန်တော်တို့ပြောလို့ရပါတယ်
။ဒီဘက်မှာကျတော့ဟိုစစ်ကောင်စီရပါတော့အခုချိန်ထိသူတို့မှာကဟိုလေတက်ရှိသေးတာပါတော့သူတို့လေချောင်းကနေလေသူတို့ပြင်းပြင်းထန်ထန်ဘုံကျဲတိုက်ခိုက်နေတာတွေလည်းရှိတယ်။ဆိုတော့ ဒီလေကြောင်းတိုက်ခိုက်မှုတွေရှိနေတဲ့အတန်းနဲ့အခုရခိုင်မှာဆိုလို့ရှိရင်ပေါ့နော်ဟိုစစ်ကောင်စီဘက်ကအာသူတို့ရဲ့တကယ်အခြေစိုက်စခန်းကြီးဟိုသူတို့ဆုံးရှုံးလက်လွတ်လိုက်ရတာတွေကဘာကြောင့်လဲရှင်
တကယ်တော့ဒီစစ်ကောင်စီတပ်မှာအခြေမှမှပြောသွားသလိုပေါ့နော်ဒါလေတက်ဆိုလဲအင်မတန်မှကိုအားကြီးတဲ့အနေထားဒီချိန်နေတယ်အဲလက်လက်ကြီးအမြောက်ဟောင်းဝင်းစားလာဒုံးတွေရည်တဲ့တင်မိုးတွေအများအပြားကိုပိုင်ဆိုင်ထားတဲ့အဲလက်နဲ့အင်အားတောက်တင်းနဲ့အဲစစ်တပ်တစ်ခုဆိုတော့ကျွန်တော်တို့ဒါလက်ခံပါတယ်တို့တော့တကယ်အရေးပါတဲ့မြေပြင်မတိစစ်စင်ရည်ဒီမှာအထူးကတိုက်ပွဲဝင်ရတဲ့အောက်ချီချီလင်းစစ်တီတွေအောက်ချီတက်တွေအတက်အများစုတွေမှာကျတော့ဟိုပါတော့စိတ်တက်ခံချက်တွေကအပေါ်ပြီးတော့ဟိုအချီနဲ့ပျက်စီးနေတော့ဒါကိုသူတို့လုံးဝမကူစားနိုင်ဘူးဒီနဖကအမ်းမှာအချီတဲ့ဒီလက်နက်ချတဲ့အဲစစ်တီတွေအလံပြတော်စစ်တီကိုကျွန်တော်တို့ခေါင်းမှာသူတို့ကအောင်စိတ်လုံးဝပျောက်ဘောနော်တိုက်လို့ခိုက်စိတ်ပျောက်နေအောင်စိတ်မချီတော့တဲ့ဟိုလူရုပ်မပြီးတော့တဲ့စသားတွေကိုကျွန်တော်မြင်ရတယ်ဒီလိုတိုက်လို့ခိုက်စရာမရှိပေမဲ့လို့ဘာလို့စစ်သားတွေကလက်နဲ့အတွဲကူမချဘဲနဲ့အထဲမှာတင်ခံနေဆိုသူတို့ကအကြောက်တရားနဲ့အကြာကြီးအချိန်ကြာကြီးရှင်သန်ရည်တည်ခဲ့ရတဲ့အနေထားကြီးတယ်သူတို့မှအနီးမှာရှိတဲ့တပ်မှုတွေအထက်ရာရှိတွေကအတင်းကျပ်ပြားပေးပြီးအသေးခံပြီးတိုက်ခိုက်နေတဲ့အခါမှာသူတို့ယုံထွက်နိုင်မှုခက်လို့ဒီအကြောက်တရားကိုမလွန်ဆန်နိုင်လို့တော့လည်းသူတို့ဟိုလက်နဲ့ခံပြီးတော့အထဲမှာခုခံနေရတယ်တကယ်တော့သူတို့မှတိုက်ပွဲဝင်လို့ဆို where to fight ပေါ့ပြောလို့ရမလားအဲ့လိုမျိုးစိတ်တွေမရှိဘူးအောင်စိတ်တွေသူတို့ပျောက်ဆုံးနေပြီပေါ့နော်
အရကတ်တတော် AE ရဲ့ဒီထုတ်ပြန်ချက်တွေကိုကြည့်မယ်ဆိုလို့ရှိရင်လေဒူတိုင်းမှုဒီပုံမှုချုပ်တောင်းထွန်းတို့နောက်တိုင်းဦးစီးချုပ်ပုံမှုချုပ်ကြော်ကြော်တန်းတို့ပေါ့နော်နောက်တစ်ခါစစ်စီးဒီကုတ်ကဲရီမှုပုံမှုချုပ်သူရင်ထွန်းတို့ပေါ့လေဒီလိုတကယ်ဟိုတက်မှာအဓိကတာဝန်ရှိတဲ့သူတွေကိုသူတို့ဟိုလက်ရအောင်ဖန်ဆီးထားတဲ့ပုံတွေပေါ့နော်ဒါတွေကိုသူတို့ထုတ်ပြန်တဲ့ခါကျတော့အဲ့လိုမျိုးတကယ်ဒီအဲ့ဒီအနောက်ပိုင်းတိုင်းစစ်ဌာနချုပ်မှာအဓိကတာဝန်ရှိသူတွေကိုလက်ရဖန်ဆီးလိုက်တဲ့အခြေအနေကစစ်တပ်ကိုဘလို့ရိုက်ခတ်မှုတွေရှိနေလဲရှင
်အဲဒီလိုမျိုးဒီမြေပြင်မှာဥစည်းနေရတဲ့တမူးကြီးတွေကိုအကုန်လုံးကိုဒါလက်ရထင်းဖန်ဆီးခံရတယ်စစ်သုံးမှတ်နေပြီဖန်ဆီးခံရတဲ့အတွက်ဒါစစ်ကောင်စီတပ်တွေမှာတော့နောက်ထပ်ကြီးမားတဲ့အဲထိုးနှက်ချက်စစ်တပ်ပိုင်ဆိုင်ရာထိုးနှက်ချက်တစ်ခုလို့လည်းကျွန်တော်တို့ပြောလို့ရနိုင်ပါတယ်ပေါ့နော်အချိန်မှာတော့ဒီလိုတိုင်းစစ်တပ်နာချုပ်တွေတပ်မတွေတရင်တွေအတွေ့အကြုံဒီဟိုပေါ့နော်ဒီဆုံချုံလာတဲ့လက်လွတ်လာတဲ့ခါမှာစစ်တပ်ထဲမှာဒီစီရေးပိုင်းအရာစစ်တပ်ပိုင်ဆိုင်ရာကြီးမားတဲ့ထိုးနှက်ချက်ဒီကျွန်တော်တို့ကြီးကြီးမားမားဖြစ်စေခဲ့တဲ့ဒီအပြင်ကိုအခုလိုမျိုးမြေပြင်တက်မှုတွေကိုပါအခုဆိုရင်ကျွန်တော်တို့ရခိုင်မှာဆိုဟုတ်လားအကြောက်တော်ဆက်ခါမှုဟုတ်လားကြောက်တော်ကြတဲ့ဆက်ခါမှုဖန်ခံရတယ်ဟုတ်လားကျွန်တော်တို့ပလဝမှာအသိခံရတယ်ပလဝစင်မှုဟုတ်လားကျွန်တော်တို့ဆက်ခါစကူမှုဗိုလ်ချုပ်စုမျိုးစုပျောက်ဆုံးသွားတယ်အဲနောက်တစ်ခုကျွန်တော်တို့တမတတမမှုကျွန်တော်တို့အသေးဖန်ဆီးခံရတယ်အခုဆိုရင်ဒီနာခကန်ကဗိုလ်ချုပ်သူတွေထုံးအရှင်လက်ရဖန်ဆီးခံရတယ်အခုနာပခကြတယ်တိုင်းဒူတိုင်းမှုတဲ့တိုင်းဦးစီးဗိုလ်ချုပ်ဒါအချင်းဖန်ဆီးခံရတယ်ဒီလိုမျိုးတင်ရင်ကြရင်တင်မှုတွေဖန်ခံရတယ်အဲတတ်မှတွေကြရင်တတ်မှမှုတွေဖန်ခံရတယ်တိုင်းနေကြရင်တိုင်းမှုအကြီးဆုံးတွေဖန်ခံရတယ်ဒီလိုမျိုးဟိုဒီစစ်မြေပြင်တတ်မှုအဆင့်တွေကိုတော့မှနောက်ဆုံးအချိန်မှာအဲကယ်ထုတ်နိုင်ခြင်းမရှိဘဲနဲ့အဲဒီတုံလိုင်းအရာစုတွေမှာအချင်းစစ်တုံးမဲ့ဖန်ဆီးခံရတယ်ဆိုတော့ဒီအချိန်တွေဟာကျွန်တော်တို့အဲစစ်တပ်ရဲ့မြေပြင်တတ်မှုတွေကြားမှာအရာကြီးတွေကြားမှာတော့ကြီးမားတဲ့ချင်းချောင်းမှုဟိုတုံ့လို့မှုတွေဖြစ်စီတယ်ဆိုတော့ကျွန်တော်တို့ပြောလို့ရတယ်ပေါ့နော်အဲကြတော့ဟိုဒီအရှင်ကြီးကဘာအုံမြင်ရလဲဆိုတော့စစ်ကောင်းဆောင်ဟာဒီအောက်ချီအရာရှိစစ်တီဒီကိုအသေးပဲခံခိုင်းနေတာသူ့အတွက်အသေးပဲခံခိုင်းနေတာလုံလောက်တဲ့အကူအညီပံ့ပိုးမှုလည်းမရှိဘူးအဲနောက်ဆုံးအချိန်ကြီးကြောလဲဟိုခုရဲ့ပြည်တွေကယ်ထုတ်နိုင်စွမ်းလည်းမရှိဘူးကယ်ထုတ်လို့ဆိုလည်းမရှိဘူးဟုတ်လားဒီအကြတော့ဒီတစ်ဖက်မှာကြတော့ဟုတ်လားအောက်ချီမှာကျတော့ဟုတ်လားနောက်ဆုံးချိန်ထိဟုတ်လားရိတ်ခပြက်ရေပြက်နဲ့သူ့အတွက်အသေးခံနေရပြီမယ်လို့ဒီစစ်ပွဲတွေကိုဟိုဒီစစ်အာဏာသိမ်းမှုကိုလုံဆောင်ခဲ့တဲ့ဒီတာဝန်ရှိတဲ့စစ်ကောင်းဆောင်ကတော့နေပြည်တော်မှာပမာရပဲပွဲတွေတက်လိုက်အခမ်းအနားတွေလုပ်လိုက်တီရှင်တွေကိုမြင်ရတယ်အဲကျတော့ဟုတ်လားဒီလိုမျိုးအနေထားတွေကိုမြင်ရတဲ့အခါမှာလည်းကျွန်တော်တို့တက်အောက်ချီတမှုကြီးတွေတမမှုဟိုစခမှုတွေနေပြမှာလည်းဒီရှင်တွေကိုမြင်ရတဲ့အခါမှာအတော်လေးကိုကျွန်တော်တို့ဟိုတက်တွင်းမကျေနပ်မှုအနေထားတွေရက်ခတ်မှုတွေရှိလာနိုင်တယ်လို့ကျွန်တော်တို့မြင်ရတယ်နောက်တစ်ခုကတော့သူတို့အလှအတွေအထီးကိုဟုတ်လားတုံလို့ချောဒီရင်ဆိုင်နေတဲ့စစ်ဟာသူတို့ရဲ့လုံခြုံရေးအနာဂတ်ကိုပါအချင်းချောက်ခါလာတဲ့အချင်းချောက်လာနေပြီရိုက်ခတ်လာနေပြီဆိုတော့သူတို့ထိတွေ့ခံသွားတာပြီးတို့ကျွန်တော်မြင်ရတယ်
ဒီနေရာမှာအထူးသဖြင့်ဒီမောင်းတော့ဘက်မှာဖ ဖန်စီခံလိုက်ရတဲ့ဒီပုံမှုချုပ်သူရိန်ထွန်းအောင်ဆိုလို့ရှိရင်အခုဒီရခိုင်မှာလူမျိုးရေးကိစ္စတွေပေါ့နော်အဲပဋိပက္ခတွေပို့ပြီးတော့ဖြစ်လာအောင်အထူးသဖြင့်ဒီစစ်မှုထမ်းဥပဒေကိုသုံးပြီးတော့အဲဒီရိုဟင်ဂျာတွေကိုအတင်းအဓမ္မစစ်သားစုဆောင်းနေပေါ့နော်အဲဒီ AAO ပြန်တိုက်ဖို့အာရခတပ်တော်ပြန်တိုက်ဖို့ဆိုတဲ့ဟာမျိုးဆွဆွဲချက်တွေရှိနေတဲ့ခါကျတော့အခုဒီပုံမှုချုပ်သူရိန်ထွန်းကိုဖမ်းလိုက်တဲ့ခါမှာအခုရခိုင်မှာရှိနေတဲ့ဒီလူမျိုးရေးဖြစ်လာမဲ့ပဋိပက္ခတွေပေါ့နော်ဟိုဒီကိစ္စတွေကပြေလည်သွားမယ်လို့ရောယူဆလို့ရလားရှင
်အဲပေါ့နော်ဒီကျွန်တော်တို့ဒီလိုအဓိကတောင်းရှိတဲ့လူဒီကိုဖမ်းဆီးရမိတဲ့အဲဖမ်းဆီးရမိုံတစ်ခုတည်းနဲ့တော့အဲပြေလည်သွားဖို့လို့ဆိုတော့ကျွန်တော်တို့ပြောလို့မရအောင်ဒါပေမဲ့လို့အဲဒီအတွက်အတရားမျှတမှုတွေဒီဖြစ်စဉ်အကြောင်းရင်းတွေကိုတော့အဲဖော်ထုတ်နိုင်မှုစစ်ဆေးနိုင်မှုမှာတော့အများကြီးအထောက်ကူအပံ့ပိုးဖြစ်စေနိုင်မယ်လို့တော့ကျွန်တော်တို့ပြောလို့ရနိုင်ပါတယ်အဲဘာလို့လဲဆိုတော့ဒီဟုတ်လားဒီဘုံမှုချုပ်သူတင်ထွန်းဟာဒီရခိုင်မြောက်ပိုင်းပေါ့နော်ဘူးတောင်မောင်တုံးမှာဟုတ်လားဒီတိုက်ပွဲတွေပြန်လာတဲ့အခါမှာဒီဒေတာကန်ရူဝင်ဂျာတွေကိုဒါစစ်မှုထမ်းခေါ်ဆောင်တာစီလေးချင်းတာလည်းတက်ဆင်ပြေးတာပြီးရင်ဒေတာကန်ရခိုင်လူမျိုး community တွေကြောင့်မှပဋိပက္ခတွေဖန်တီးခဲ့တာရခိုင်ရွာတွေမိချို့ဖျက်ဆီးခံရတာဒီလိုမျိုးလူမျိုးရေးပဋိပက္ခဖြစ်စနေမှာတော့အဓိကတာဝန်ရှိတဲ့သူတယောက်လို့ကျွန်တော်တို့ပြောလို့ရနိုင်တယ်ပေါ့နော်ဒီဘင်္ဂလားဒေ့ရှ်နယ်စပ်ပေါ့နော်ရခိုင်မြောက်ပိုင်းမှာအဓိကကြတဲ့အကြီးဆုံးစစ်ဘက်တာဝန်ရှိတယောက်ကိုဒါလည်းရဖန်စီမိထားတဲ့ခါမှာအေအနေနဲ့လည်းသူ့ကိုကျွန်တော်တို့စနစ်တကျစစ်ဆေးဖို့ထုတ်ပြီးတော့လို့လို့ဆက်လက်ဆောင်ရွက်လိမ့်မယ်လို့ကျွန်တော်တို့ယူဆရတယ်ဟုတ်လားအဲတဲမြောက်ပိုင်းမှာဖြစ်နေတဲ့လူမျိုးပြည်ကတွေမှာအဓိကစစ်တပ်အနေနဲ့ဘလိုမျိုးအဲဒီလူမျိုးပြည်ကတွေဖြစ်လာအောင်ပေါ်ဆောင်ခဲ့တာရှိလဲဒီ TV ကမိချုပ်ဖြစ်စီမှုစစ်ရအောင်ဆိုဘလိုမျိုးကျူးလွန်ခဲ့တာရှိလဲဆိုတာဟာကိုအေဒီနေကစနစ်ကျဖို့ထုတ်ပြီးတော့ဖြစ်စဉ်မှန်တွေကိုကျွန်တော်တို့ပြည်သူလူထုကိုအများပြည်သူသိအောင်ထုတ်ပေါ်လာတာလည်းခြိတာနိုင်တယ်နောက်တစ်ချက်ကဒီဟာနိုင်ငံတကာရာဇဝတ်မှုအမောဘောနော်နေပေရီတီပါထုတ်ဖို့လိုအပ်တယ်ဆိုလဲကျွန်တော်ထင်တယ် AA ကဒါတွေလဲ ICC တို့လိုနိုင်ငံတကာဒီအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့လှုပ်ဆောင်တော်များကြီးလဲခြိတာနိုင်လိမ့်မယ်လို့ကျွန်တော်တို့ယူဆတယ်ဘောနော
်ဒီအာရကတက်တော်ရဲ့ဟိုစီးဆွမ်းရီဘောနော်အဲ့ဒီမှာအထူးသဖြင့်ဒီမောင်းတော်မှာရှိတဲ့နာမမောင်းတော်မှာရှိတဲ့ဒီနာခခငါးစခန်းကိုသူတို့ဟိုတိုက်တဲ့နေရာမှာဘောနော်အချိန်6လလောက်ကြာခဲ့တယ်တခါနောက်ဟိုဒီ A ရဲ့ထုတ်ပြန်တဲ့ဗီဒီယိုတွေထဲမှာဆိုလို့ရှိရင်လည်းသူတို့မြေအောက်ကနေပြီးတော့သူတို့ဖောက်ယူခဲ့တယ်ဒါမျိုးတွေပေါ့နောက်ပြီးတော့တခါသူတို့ဒီစစ်ကောင်စီတက်တဲ့ကနေပြီးတော့ရတဲ့လက်နက်တွေနဲ့ပြန်ပြီးတော့သူတို့ဟိုတိုက်တာတွေလည်းတွေ့ရတဲ့ခါကျတော့ A ရဲ့စီရေးဆွမ်းယူရောဘလို့သုံးသက်လဲရှင
်ဒီနေရာမှာတော့ကျွန်တော်တို့ဒါ A ရဲ့ဟိုအလောစီးဆိုင်ရေစီးအောင်ပွဲတွေကျင်းသွင်းသွားတဲ့ဟာတွေကတော့ကျွန်တော်တို့တော်တော်လေးကိုတော်လိုင်းအင်အားစုတွေကြာမှာပါစီးရေးလေးလာသုံးသက်တွေကြာမှာလေတော်တော်လေးကိုဒါအထူးပြောစရာဖြစ်ခဲ့တယ်ပေါ့နော်အများကြီးလည်းမြင်သားခဲ့တယ်ပေါ့တော့နောက်တစ်ချက်ကဒီဒီအာရခတ်တတော်မှာလဲဟလာတမူဟိုတတအဆင့်ဆင့်ဟလာဒီစီလုံးဟိုရေဝင်ပြသားမှုစီလုံးမှုတတွေးသန်မိတ်ပေါ့နော်စစ်တက်ပြီးသားမှုပေါ့နော်ပြီးရင်စင်နီးဖြူဟာကျင့်သုံးမှန်ကန်မှုပြီးခေါင်းဆောင်မှုအဆင့်ဆင့်ရဲ့စီမံကွက်ကဲမှုနီးဖြူဟာတွေကဒါတော်တော်လေးကိုကျွန်တော်တို့ဟိုအတိမပြုလေးသားလောက်လေးသားဖွဲ့ရလို့ကျွန်တော်တို့ပြောလို့ရနိုင်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီပြီးခဲ့တဲ့ဒီ1027မစခဲ့ဘူးเนาะကျွန်တော်ထင်တယ်2023နှောင်းပိုင်းတော့ဖြစ်မယ်ထင်တယ်။အာရခတ်တတော်ဟာကျွန်တော်တို့ဒီကြောက်တော်ကိုသူတို့မြို့သိန်းစစ်ပထမဆုံးဆင်နွှဲတယ်ပေါ့နော်ဆင်နွှဲတဲ့အခါမှာမြို့ရဲကိုသူတို့ဝင်စီးမိတယ်ရဲစခန်းတွေပါတယ်ထိန်းချုပ်နိုင်တဲ့အနေအထားတွေဖြစ်ခဲ့တယ်တို့ပြီးမဲ့လည်းဟလာအဲ့လိုအချိန်တိုတွင်းမှာပဲဒီစစ်ကောင်စီဘက်ကရေတက်တွေအင်အားတွေထပ်ဖြည့်ပြီးရေတက်တွေတန်းနဲ့ဝိုင်းပြန်ပြီးထိုးစစ်ဆင်တဲ့အခါမှာဒီအရဟိုကကြောက်တော်မျိုးကတော်တော်လေးကိုသူတို့မထိန်ချုပ်နိုင်တဲ့အပြင်ကိုကြောက်တော်မျိုးလည်းတော်တော်လေးပြည်သူလူထုတွေထိလာခဲ့တဲ့ဖြစ်ရပေါ်သူတို့တွေးခဲ့တယ်ပေါ့နော်အဲ့လိုအမျိုးအခြေအနေမျိုးတွေရင်ဆိုင်တဲ့ခါမှာအရဟတ်ဒီအေစစ်ဘက်ခေါင်းဆောင်တွေဟာဒီအခြေအနေကိုသူတို့ချက်ချင်းပြန်သုံးသက်တယ်သူတို့ဘယ်ဟာတွေ့ရတာလဲဘလို့မှားတာလဲပြီးရင်ဘလို့စနီးဖြူဟာကိုပြောင်းလဲကျင်သုံးဖို့လိုရတယ်ဆိုတော့သူတို့ချစ်ရအတွေ့အကြုံကိုသင်ခန်းစာကိုချက်ချင်းဖော်ထုတ်ပြီးတော့ပြောင်းလဲကျင်သုံးနိုင်တယ်လို့ကျွန်တော်တို့ပြောလို့ရနိုင်တယ်ပေါ့နော်အဲ့ကျတော့ဒီကနေ့ရခိုင်ပြီးမှရချင်းနေတဲ့အာရခတ်တို့အောင်ပွဲဟာဒီပေါ်တော့ဒီအာရခတ်ဒီအေတပ်ဖွဲ့ဝင်တွေရဲ့ဟဲ့လားအစုံတော့ကျွန်တော်ချိန်မှပြောလို့ရင်းဝင်းပြသားမှုစနီပြူဟာမှန်ကန်မှုပေါင်းအော်ဟာပေါ်တော့အထောက်အမိန့်နာကန်မှုစနစ်ချနာမှုပေါ့နော်ဒါတွေကအဓိက ကြတယ်လို့ကျွန်တော်တို့ပြောလို့နောက်တစ်ချက်ကတော့ဟုတ်လားအရကဒီအေးတက်ပြင်းဒီအေးအနေနဲ့ပေါ့နော်ဒီရခိုင်ပြည်သူလူထုတည်းရဲ့လုံးရဲ့အားပေးထောက်ခံမှုအပြည့်အဝရကြခြင်းကလည်းအဲဒါအကြီးကြီးတဲ့အခန်းကဏ္ဍမှာအပါလေးလို့ကျွန်တော်တို့ပြောလို့ရနိုင်ပါတယ်
view american တန်ရဲ့ရုပ်တံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် american ပြည်တော်စု washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် radio season တွေမှာဆိုရင်မနက်6နာရီကနေ9နာရီထိထုတ်လွှင့်တဲ့ view american radio season ပထမပိုင်းနာရီဝက်ကိုလိုင်းတူနဲ့ဖမ်းယူနိုင်ပါတယ်လိုင်းတူမီတာ25 kilohertz 11865လိုင်းတူမီတာ32 kilohertz 6753ညာနဲ့လိုင်းတူမီတာ40 kilohertz 0533ညာတို့ကနေပြီးတော့ဖမ်းယူနားဆက်နိုင်ပါတယ်view ညချမ်းရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11883ညလိုင်းဒိုမီတာ30 kHz 9963ညတို့အပြင်ပထမပိုင်းနာယူဝက်နဲ့စနေတနင်္လာနေ့တွေမှာထပ်တိုးလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်အစီအစဉ်အစအဆုံးကိုလူမျိုးစွေရုပ်တံလိုင်း view ညမာပိုင်း website ဆာမင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်မှန်ကန်တဲ့သတင်းတွေကို view ကတင်ဆက်ပေးနေပါတယ
်ခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါကမ္ဘာရင်အားကြီးရုရှားအင်ဒီချင်းအီရန်တို့ရဲ့တပ်တွေကဆီးရီးယားမှာအာဆတ်ဆိုးဘက်ကဝင်တိုက်ပေးခဲ့ကြပြီးမြဲအာနာရှင်အာဆတ်ပြုတ်ကျပြီးရုရှားကိုထွက်ပြေးခဲ့ရတာပါဆီးရီးယားနဲ့မြန်မာဆင်တူပါသလားဆီးရီးယားဟာမြန်မာအတွက်နမူနာဖြစ်ပါသလားဆီးရီးယားစီကဘာတွေသင်ကားစာယူနိုင်တယ်လဲဆိုတာမီဒီယာမျက်နှာစာတွေမှာတွေ့ရပါတယ်။ဒီအကြောင်းတွေကိုစောင့်ပါရှင်ပြည်သွေးနိုင်ကဆွေးနွေးတင်ပြထားပါတယ
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေစီးရီးယားဟာမြန်မာရဲ့ရှေ့ပြေးလားဆိုတဲ့အကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါယာနဲ့ချီရဲ့စစ်ကောင်စီတပ်သားတွေအလံပြူထောင်လက်နက်ချတဲ့ရုပ်တံဖိုင်တစ်ခုကိုဒီဇင်ဘာ16ရက်နေ့မှာအေအေကထုတ်ပြန်ခဲ့တာတွေ့ရပါတယ်အနောက်ပိုင်းဒဏ်စစ်ဌာနချုပ်နာပါခရဲ့ပကတိမြေပြင်အခြေအနေလို့ခေါင်းစဉ်တက်ထားပြီးမဲ့ဘယ်နေရာဘယ်အချိန်မှာရိုက်ကူးခဲ့တယ်ဆိုတာတော့မဖော်ပြထားပါဘူးမီဒီယာတွေမှာပြန့်နှံ့နေတဲ့အဲ့ဒီရုပ်တံဖိုင်တွေမှာအလံပြူတောင်လက်နဲ့ချတဲ့စစ်ကောင်စီတပ်သားတွေဟာဒဏ်ရာရထားသူတွေလမ်းကောင်းကောင်းမလျှောက်နိုင်သူတွေအစာရေစာပြတ်လပ်ပြီးအာဟာရချို့တဲ့နေပုံရတဲ့ရုပ်ပုံတွေကိုတွေ့မြင်ရပါတယ်။ဒီရုပ်ပုံဒီမြင်ကွင်းတွေဟာစစ်ကောင်စီအောက်ခြေတပ်သားတွေရဲ့ဆင်းရဲဒုက္ခနဲ့စိတ်သက်ပိုင်းဆိုင်ရာဘယ်လောက်ထိခိုက်ကြဆင်းနေသလဲဆိုတာကိုအထင်းသာမြင်တွေ့ရပါတယ်။အောက်ခြေတပ်သားတွေအဲ့ဒီလိုအတိဒုက္ခရောက်ကြအသက်ပေါင်းများစွာပေးနေကြရပေမယ့်လို့သူတို့ရဲ့ခေါင်းဆောင်သူတို့ရဲ့တက်ချုပ်ဆိုသူဗိုလ်ချုပ်မှုကြီးမဲအောင်လိုင်ကတော့ပွဲတက်မပြတ်ဘာမှမဖြစ်တယ်လို့တာယာနေတာကိုတွေ့ရတယ်လို့ဆိုရှယ်မီဒီယာတွေမှာဝေဖန်ရေးသားကြပါတယ်ဗိုလ်ချုပ်မှုကြီးမဲအောင်လိုင်ဟာဒီဇင်ဘာ9ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့အမျိုးသားအားကစားပွဲတော်ဖွင့်ပွဲအပါအဝင်အပြည်ပြည်ဆိုင်ရာအာဂရိလိုက်စားမှုတိုက်ဖြတ်ရေးနေ့အပြည်ပြည်ဆိုင်ရာလူအခွင့်ရေးနေ့အထိမ်းမှအခမ်းအနားပွဲတွေဗိုလ်တင်နှန်းဆင်းပွဲတွေနဲ့ပြပွဲပြိုင်ပွဲတွေပုံမှန်တက်ရောက်နေတာကိုစစ်ကောင်စီမီဒီယာတွေမှာဖော်ပြတာတွေ့ရပါတယ်။အရာဝတီသတင်းဌာနကတော့ဒီလိုပွဲတွေအဆက်မပြတ်တက်နေတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုပွဲကြိုက်မောင်းလို့အမည်ပေးပါတယ်။ခင်မမရေးတဲ့ပွဲကြိုက်မောင်းနဲ့သူဤလော်ဘီများဆိုတဲ့ဆောင်းပါးကိုဒီဇင်ဘာ18ရက်နေ့မှာအရာဝတီသတင်းဌာနကဖော်ပြပါတယ်။အဲ့ဒီဆောင်းပါးမှာစစ်ကောင်ဆောင်မင်းအောင်လှိုင်ဟာဘာမဆိုလှုပ်ရဲသူပြီးပြီးဘာပွဲမဆိုတက်ရဲတဲ့ပွဲကြိုက်မောင်တယောက်လည်းဖြစ်ပါတယ်။ဆိုကာရေးဒီပြိုင်ပွဲတို့အမျိုးသားအားကစားပြိုင်ပွဲတို့ငွေကုန်ကြေးကျခံလုပ်ပြီးပွဲတက်ပြတယ်။ဘဲတက်ချုံမှမတက်ခဲ့တဲ့စာပေစုပေးပွဲတို့မီဒီယာကောင်စီပွဲတို့ပါလိုက်တက်နေတဲ့ပွဲမတက်ရရင်မနေနိုင်တဲ့ပွဲကြိုက်မောင်တယောက်လှုပ်ပြနေတာ2024ခုနှစ်ထဲမှာတောက်လျှောက်လို့တွေ့ရပါတယ်။စစ်မြေပြင်မှာစစ်ရှုံးလေးမင်းအောင်လှိုင်ကပွဲတက်လီပါပဲလို့ရေးသားထားတာတွေ့ရပါတယ်။နိုင်ငံရေးစောင့်ကြည့်လေ့လာသူတဦးကတော့စစ်ကောင်စီကောင်းဆောင်မင်းအောင်လှိုင်ပွဲတက်မပြက်လူလုံးထွက်ပြနေတာဟာဟန်ကို့ဖို့အနေထားနဲ့အေးဆေးပါဆိုပြီးပြည်သူတွေကိုပြကျင်တာလားသူ့လူတွေကိုစိတ်ဓာတ်ရေးရာမြင့်တင်ရေးလုပ်နေတာလားဒါမှမဟုတ်ရင်လေတရုတ်ကအာမခံချက်ပေးထားလို့အခုလိုပွဲတက်မပြက်စိတ်အေးလက်အေးလုပ်နေတာလားဆိုတာစဉ်းစားစရာပဲလို့ဆိုပါတယ် အရခတ်တော် AA ဟာရခိုင်ပြည်နယ်မှာမြို့နယ်ပေါင်း18မြို့နယ်ရှိတဲ့နဲ့73မြို့နယ်ကိုသိမ်းပိုက်ထားပြီးပါပြီ။အမ်းမအခြေစိုက်တဲ့အနောက်ပိုင်းတိုင်းစစ်ထဏာချုပ်နာပါခဟာလည်းဒီဇင်ဘာ20ရက်နေ့မှာ AA လက်ထဲကိုကျရောက်သွားခဲ့ပြီးဖြစ်ပါတယ်။ဒီလိုအခြေမျိုးမှာငိုအားတဲ့ကြီးအားတန်းလို့ဆိုရမလားပါပဲ။အဲ့ဒါကတော့ AA ပါဝင်မြောက်ပိုင်းမဟာမိတ်တွေဖြစ်ကြတဲ့ကိုကန့် MNDAA TNLA အဖွဲ့တွေကိုလက်နဲ့စွန့်ပြီးငင်းငိုင်းစပွဲဝိုင်းကိုလာဖို့ဒီဇင်ဘာ15ရက်နေ့မှာကျရောက်တဲ့နှစ်90ပြည့်ရခိုင်ပြည်နယ်နေ့ကိုပေးပို့တဲ့တဝင်းလွာမှာဗိုလ်ချုပ်မှူးကြီးမဲအောင်နိုင်ကထည့်သွင်းပြောကြားခဲ့တာပဲဖြစ်ပါတယ်။ဒီလိုလက်နဲ့စွန့်ဖို့ပြောကြားချက်ကို AA ပြောရေးဆိုခွင့်ရှိသူခိုင်သူခကတော့နိုင်ငံရေးတပ်ကြီး၄ပါးဖောက်ပြန်နေတဲ့အကြမ်းဖက်စစ်ကောင်းဆောင်တယောက်ရဲ့ပဂရိမြေပြင်အခြေအနေနဲ့ကင်းကွာတဲ့သွေးယူသွေးရန်လေဖန်းဒန်းစီပြောဆိုမှုဖြစ်တယ်လို့မြင်တဲ့အကြောင်းတုံ့ပြန်ပြောကြားခဲ့တာကိုအေယာဝတီသတင်းမှာဖော်ပြထားတာတွေ့ရပါတယ်။တရုတ်ရဲ့ဖိအားကြောင့်ကိုကန် MNDAA နဲ့ TNLA ဒေသတွေမှာတိုက်ပွဲတွေတန့်သွားပြီမယ်လို့ AA, KIA, KNU နဲ့ PDF တွေကတော့စစ်စင်ရေးတွေဇက်တိုက်လုပ်ကစခန်းသိမ်းတိုက်ပွဲတွေဆက်လက်ဆင်နွှဲနေကြတာကိုတွေ့ရပါတယ်။ဒီလိုအချိန်မှာပဲစစ်ကောင်စီကိုစန့်ကျင်တိုက်ပွဲဝင်နေကြတဲ့တော်လိုင်းအင်အားစုတွေအတွက်အားတက်စရာတော်လိုင်းအောင်မြင်မယ်ဆိုတဲ့မျှော်လင့်ချက်ပြီးပူမိုခိုင်မာလာစေတဲ့ဖြစ်ရပ်ကတော့စီးရီးယားဖြစ်ရပ်ပဲဖြစ်ပါတယ်။စီးရီးယားနိုင်ငံကို24နှစ်ကြာဖိနှိပ်အုပ်စိုးခဲ့တဲ့အာဏာရှင်အာဆတ်အစိုးရဟာဒီဇင်ဘာ10ရက်နေ့မှာပြုတ်ကျခဲ့ပြီးအာဏာရှင်အာဆတ်ဟာလည်းရုရှားနိုင်ငံကိုထွက်ပြေးခိုလုံခဲ့ရပါတယ်။အာဆတ်အစိုးရကို2017ကတည်းကစန့်ကျင်တိုက်ခိုက်နေတဲ့တော်လိုင်းအင်အားစုတွေရဲ့ဒကြောပြန်စစ်စင်ကြီးဟာ12ရက်အကြာမှာမြို့တော်ဒမတ်စကတ်ကိုသိမ်းပိုက်နိုင်ခဲ့ပြီးအာဏာရှင်အာဆတ်အုပ်စိုးမှုကိုအဆုံးသတ်စေခဲ့ပါတယ်။အင်အားကြီးနိုင်ငံရုရှားနဲ့အီရန်တပ်တူကအာဆတ်ဘက်ကဝင်ရောက်ဆွတ်ဖက်တိုက်ခိုက်ပေးနေတဲ့ကြားကပဲစီးရီးယားတော်လိုင်းအင်အားစုတွေကအောင်ပွဲခံနိုင်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာရောတော်လိုင်းအင်အားစုတွေကစီးရီးယားမှာလိုစစ်ကောင်စီကိုအနိုင်ရအောင်ပွဲခံနိုင်မလား။တော်လိုင်းကောင်းဆောင်တူဦးဖြစ်တဲ့ဒေါက်တာတေဇာဆန်းကတော့ VOA ကိုအခုလိုပြောပါတယ်
။ကျွန်တော်တို့ညီညွတ်ဖို့လိုတယ်။အခုဗျာမြန်မာနိုင်ငံမှာကြည့်မယ်ကျွန်တော်တို့အားလုံးတည်ပြီးသားမင်းအောင်လိုက်တဆိုးရှည်ဖို့ရတဲ့ဘယ်နိုင်ငံတွေကကျွန်တော်တို့ကတူနေတာလဲကျွန်တော်တို့တည်ပြီးသား။တိုးတော့ဘလောက်ပဲအင်အားကြီးတဲ့နိုင်ငံကြီးတွေကျွန်တော်တို့ကပြုတ်ပါစေ။အရေးကြီးဆုံးကပြည်အင်အားပြီးပြည်ရင်းမှာလည်းရှိပါတယ်။ကျွန်တော်မြန်မာပြည်ရဲ့တော်လိုင်းကြီးကိုမြန်မာပြည်သူတွေကပဲအဆုံးဖြတ်ပေးနိုင်တယ်ဆိုတော့စီးရီးယားရဲ့နမူနာတင်ကန်းစာနဲ့ကျွန်တော်ကောင်းကောင်းကြီးကြည့်တယ
်။ဒါအပြင်ဒေါက်တာတေဇာဆန်းကမင်းအောင်လှိုင်နဲ့အာဏာရှင်စနစ်ဟာမြန်မာနိုင်ငံရဲ့ရန်သူဖြစ်တယ်။တပ်မတော်ရဲ့ရန်သူဖြစ်တယ်။တကယ်တပ်မတော်ရဲ့ရန်သူဟာ PDF တွေမဟုတ်ဘူး။တော်လိုင်းအင်အားစုတွေ NUG တွေမဟုတ်ပါဘူး။တပ်မတော်ရဲ့ရန်သူဟာမင်းအောင်လှိုင်နဲ့အာဏာရှင်စနစ်ဖြစ်တယ်။ဒါကြောင့်စီးရီးယားဝန်ကြီးချုပ်လိုဖောက်ထွက်ပြီးအာဏာရှင်ဖြိုရှာရေးပြည်သူနဲ့လက်တွဲကြပါလို့လဲ VOA နဲ့အင်တာဗျူးမှာပြောကြားခဲ့ပါတယ်။ပမောက္ခဒေါက်တာမီမီဝင်းဘတ်ကတော့စီးရီးယားနဲ့မြန်မာအဖြစ်အပျက်တွေကဆင်တူတယ်။စီးရီးယားစစ်တပ်နဲ့မြန်မာစစ်တပ်လည်းဆင်တူနေတယ်။စီးရီးယားဟာမြန်မာနိုင်ငံရဲ့ရှေ့ပြေးလို့ဖြစ်နေတယ်။နောက်ထပ်အောင်ပွဲကမြန်မာပဲလို့စီးရီးယားတက်ကြွလှုပ်ရှားသူတွေကပြောနေကြတယ်။စီးရီးယားထံကတင်ယူစရာကတော့တော်လိုင်းအင်အားစုတွေအချင်းချင်းပူးပေါင်းဆောင်ရွက်နိုင်ကြလို့အောင်မြင်သွားတာဖြစ်တယ်ဆိုတာပါပဲလို့မြန်မာနောက်နဲ့အင်တာဗျူးမှာပြောကြားခဲ့တာတွေ့ရပါတယ်။စီးရီးယားမှာအာဏာရှင်အာဆပြုတ်ကျခဲ့ရတာဟာအာဆာရဲ့စစ်တပ်အတွင်းမှာစိတ်တက်ပြက်ပြားပြီးတော်လိုင်းအင်အားစုတွေကိုခုခံတိုက်ခိုက်လို့စိတ်မရှိတော့တာကြောင့်ဖြစ်တယ်လို့ရိုက်တာသတင်းပုတ်မှာဖတ်ရပါတယ်။အခုတလောမြင်တွေ့နေရတဲ့စစ်ကောင်စီတပ်သားတွေအလံပြူထောင်လက်နက်ချကြတဲ့ဖြစ်ရပ်တွေကဘယ်လိုအကျိုးဆက်တွေဖြစ်ပေါ်စေမလဲဆိုတာကတော့စောင့်ကြည့်ကြရမှာဖြစ်ပါတယ်ခင်ဗျာ
။အခုတော့ ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများအစီအစဉ်မှာစစ်ဆွေးရအောင်မြန်မာနိုင်ငံမှာဌာနအတော်များများကိုလက်ပေးနေကြရတယ်လို့ ISP ကတွေ့ရပါတယ်။ဒါပေမဲ့ဘယ်ဌာနကိုမြန်မာတွေအများဆုံးလက်ပေးနေရပါသလဲ။ ISP မြန်မာကတုံ့သက်ထားတာကိုနားဆင်ကြအောင်ပ
ချုပ်ရေးလုပ်ငန်းဌာနတွေထဲမှာလူဝင်မှုကြီးကြပ်ရေးလဝကယုံကိုလက်ပေးရတာကအများဆုံးဖြစ်ပါတယ်။မြို့နယ်130ကိုလေ့လာခဲ့ရမှာ93မြို့နယ်မှာလဝကယုံကိုလက်ပေးနေရတာပါ။ ပြည်ပကိုအလုတ်သွားလုပ်မဲ့သူတွေကပေးကြရတာမျိုးလဲရှိပါတယ်။လဝကယုံပြင်မြို့နယ်ထွေအုပ်ယုံတရားယုံစီပင်ယုံနဲ့အခွန်ယုံတွေကိုလည်းလက်ပေးနေရပါတယ်။မြို့နယ်130မှာ90ထက်မနည်းပေးနေကြရတာပါ။ဖြစ်စေပညာရေးနဲ့ကျန်းမာရေးလိုဝန်ဆောင်မှုခံတာတွေမှာလည်းလက်ပေးနေရတာမြို့နယ်80နဲ့အထက်ရှိနေပါတယ်။အမှုအခင်းနဲ့ရာဇဝတ်မှုတွေပေါ်လာတာကိုတွေ့ရပြီးခိုးမှုကအများဆုံးဖြစ်နေပါတယ်။မြို့နယ်130အနက်ကျန်းမာ86မြို့နယ်မှာခိုးမှုတွေလစဉ်ရှိနေခဲ့ပါတယ်။ထောက်ထွင်းမှုနဲ့လူရဲမှုတွေကဒုတိယလိုက်ပြီးလစဉ်ပြန်မြ58မြို့နယ်မှာဖြစ်ခဲ့တာပါလူပြောက်မှုတွေကမြို့နယ်40ထက်မနည်းမှာဖြစ်ပွားခဲ့ပါတယ်ဒါ့အပြင်အကြောင်းမျိုးမျိုးကြောင့်တပ်ဖြတ်ခံရမှုတွေမြို့နယ်20ထက်မနည်းမှာရှိပါတယ်ရက်ကြီးအုပ်ချုပ်ရေးမှုဖြစ်နေတာဒလန်လို့ဆွဆွဲခံရတာအပြင်အမျိုးသားညီညွတ်ရေးဆိုရပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ပတ်သက်တယ်ဆိုပြီးဆွဆွဲခံရလို့တပ်ဖြတ်ခံရတာတွေလည်းရှိခဲ့ပါတယ်အမှုအခင်းတွေနဲ့ရာဇဝတ်မှုတွေဖြစ်တဲ့အခါဘယ်အဖွဲ့အစည်းကိုတိုင်ကြားတယ်လဲဆိုတာကိုစစ်တမ်းမှာထည့်သွင်းကြောက်ယူခဲ့ပါတယ်အမှုအခင်းတွေဖြစ်လာရင်စစ်ကောင်စီလက်အောက်ခံရက်ကြီးအုပ်ချုပ်ရေးမှုတွေစီကိုအများဆုံးတိုင်ကြားကြပါတယ်စစ်ကောင်စီရဲ့ရဲတပ်ဖွဲ့ကိုတိုင်ကြားတာကဒုတိယအများဆုံးဖြစ်ပါတယ်။ဘယ်ကူမှမတိုင်ကြားပဲအချင်းချင်းညှိနှိုင်းဖြေရှင်းတာကတတိယအများဆုံးဖြစ်ပြီးဒါဟာတတိပြုစရာဖြစ်ပါတယ်။ဒါဟာဥပဒေအကြောင်းအရမဖြေရှင်းပေးနိုင်လို့ကိုနီးကိုဟန်နဲ့ဖြေရှင်းနေရတဲ့ဆိုတဲ့အဓိပ္ပာယ်ပါပဲ။
အသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေပျော်လင်းချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်
ခုတော့လူတို့အမြင်တွေကိုနားထောင်ကြအောင်ပါမြမပြည်မပေးစာတွေကိုမအေးတန်တဲ့ချောကတင်ပြပြန်ချပေးထားပါတယ
်ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်ကမ္ဘာတစ်လုံးမှာရောက်နေတဲ့မြန်မာတွေကြုံနေရတဲ့ပြဿနာလေးတွေဝေမျှပေးချင်ပါသေး။ပြည်တွင်းမှာစာဝင်တွေကြက်တဲတာနဲ့ဒုက္ခအဖုံဖုံကြောင့်တိုင်းတစ်ပါးမှာမြန်မာပြည်ကမင်းကလေးတွေအိမ်ကူသွားလို့ကြရဲဆိုတာအလုံးသိမယ်ထင်ပါသေး။နိုင်ငံသားမှာအိမ်ကူလို့ဖို့ပွဲစားနဲ့ငွေအတိုင်းအတာတစ်ခုထိရင်းနှီးမြှုပ်နှံပြီးမှသွားလို့ရတာဖြစ်ပါရဲ့။ဒီမှာအိမ်ရှင်လူကောင်းနဲ့တွေ့ရင်တော့နေရစားရလောက်ရကန်ရအဆင်ပြေပေမယ့်အဲ့လိုမှမဟုတ်ရင်တော့တိုင်းတစ်ပါးမှာအကူအညီမဲ့ဒုက္ခတွေကြုံကြရပါတယ်ဆိုပြီးတော့သောရရှင်တယောက်စာရေးလာပါတယ်။အမေနိုင်ငံမှာအိမ်ကူလုပ်နေတဲ့ညီမတယောက်ရေးလာတာဖြစ်ပါတယ်
။မင်္ဂလာပါရှင်။အိုမန်နိုင်ငံမှာဒုက္ခရောက်နေတဲ့သူတွေအတွက်အကြံပေးစကားပြောပြရစီရှင်။အဓိကမတ်မေသူကျော်လိုစိတ်မျိုး အိုမန်ရုံးထိုင်မြန်မာစကားပြန်နေနဲ့အိုမန်ရုံးထိုင်မြန်မာအေဂျင့်တိုင်းမှာရှိရင်အခုဖြစ်နေသလိုတွေအိုမန်တထေးတွေမတော်မတရားလုပ်တာခံကြရတာတွေနေသွားမှာအသေးချာပါအေဂျင့်တွေကတော့တာဝန်ယူတဲ့စိတ်အပြည့်ရှိတဲ့ဆိုရင်ကျမတို့အိမ်အကူတွေမတရားနှိပ်စက်ခံရတာမျိုးတွေကြုံရမှာမဟုတ်ပါဘူးပြဿနာဖြစ်လာရင်တာဝန်မယူတဲ့သက်ဆိုင်ရာအေဂျင့်တွေကိုမြန်မာနိုင်ငံဘက်ကထိထိရောက်ရောက်အရေးယူပေးနိုင်ရင်ပိုကောင်းမယ်လို့ထင်ပါတယ်ရှင့်ကျမတထေးတွေကတော့မိသားစုစိတ်ကိုချင်းစာတရားလေးစားမှုအပြည့်ရှိကြတယ်ဆိုပေမဲ့တခြားမှာကိုမြန်မာလူမျိုးတွေနှိပ်စက်ခံရတယ်ဆိုတဲ့သတင်းကြားတိုင်းဝမ်းနည်းမိတယ်ရှင
်ဒီမှာသူရေးထားတဲ့မဲ့မေသူကျော်ဆိုတာကျမမသိပါဘူးအဲ့ဒီအလုပ်ထဲမှာလုပ်နေကြတဲ့သူတွေတီကောင်းသိနိုင်တယ်ထင်လို့နာမည်ကိုတော့ဒီတိုင်းဖော်ပြပေးလိုက်ပါရဲ့နော်သွားပြီးအလုံးလုံးကြရတဲ့သူတွေမှာထိုင်းကိုရောက်ရှိနေတဲ့မြန်မာပြည်ကရွှေပြောင်းလုံသားအခြေအတွက်ကအများဆုံးဖြစ်ပြီးတော့မြန်မာလုံသားတွေကြုံတွေ့နေရတဲ့အခက်အခဲကလည်းပြဿနာမျိုးစုံဖြစ်ပါတယ်။ဒီမှာမြန်မာပြည်သားတွေထိုင်းမှာအရေးတကြီးပြဿနာတစ်ခုနဲ့ကြုံနေရတာပြောချင်လို့ပါဆိုပြီးရေးလာတဲ့သောရရှင်မင်းတွေခန့်ရဲ့ဆောင်ကိုဖော်ပြပေးချင်ပါတယ်ရှင်
။ချီးရတဲ့ VOA ရေထိုင်းနိုင်ငံမှာနေကြရတဲ့မြန်မာနိုင်ငံသားတွေရင်ဆိုင်နေရတဲ့အရေးကြီးပြဿနာတစ်ခုကိုပြောပြချင်လို့ပါနနစ်တက်တန်းနိုင်ငံကူးလက်မှတက်တန်းတို့ဖို့ဘတ်3600အမေရိကန်ဒေါ်လာ100ကျော်လောက်ပေးရသလိုမြန်မာတန်ယုံကိုလည်းအခွန်ပေးဆောင်ရပါတယ်အခွန်မဆောင်ရင်နိုင်ငံကူးလက်မှတက်တန်းတို့ခွင့်တောင်မရပါဘူးဒါတွေမကပါဘူးနနစ်တက်တန်းလှုပ်လှုပ်ခွင့်လက်မှတ်အတွက်ဆိုရင်ဘတ်12000ကနေ15000ထိထပ်ပေးရပါသေးတယ်ထိုင်းနိုင်ငံမှာနေတဲ့မြန်မာပြည်သူတွေအနေနဲ့ရတဲ့ဝင်ငွေနဲ့ရှင်ရင်အခုလိုကုန်ကျစရိတ်တွေကတော်တော်များနေပါတယ်ဒါကြောင့်ဒီအကြောင်းကိုအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့နိုင်ငံတကာအသံဝိုင်းကိုသိစေချင်ပါတယ်။ဒီလိုကျွန်တော်တို့စိတ်ပူနေတာတွေကိုအများသိဖို့တင်ပြပေးပါခင်ဗျာ။ငွေကြေးဝန်ထုံးဝန်ဘုအောင်မှာရုံးကန်နေရတဲ့ပြည်ပရောက်မြန်မာတွေရဲ့အတန်ကိုကူညီပြောပြပေးပါအောင်ခင်ဗျာ
။ထိုင်းမှာနေတဲ့လူတွေဝင်ငွေနဲ့ရှင်ကုန်ကြမ်းစီတော်တော်များပါတယ်ဆိုရဒီသောရရှင်ရေးလာတာဖြစ်ပါတယ်။သက်ဆိုင်ရာသိစေချင်ပါတယ်ဆိုရဒီသောရရှင်ရေးလာတာဖော်ပြပေးလိုက်ပါရနော်။လူမျိုးနိုင်ငံကပြည်ပခါကြီးထွားငွေကြေးဖောင်းပွားမှုများတဲ့အခြေအနေမှာဝင်ငွေလိုချင်စောနဲ့အွန်လိုင်းကငွေကြေးလိမ်လည်မှုတွေနောက်ပါမသွားဖို့သတိပေးချင်ပါတယ်ဆိုတဲ့သောရရှင်ရဲ့စာကိုဖော်ပြပေးချင်ပါတယ်စာကတော်တော်လေးရှည်ရှည်ရေးထားတာဖြစ်ပြီးတော့ဒီစာကိုတူအောင်တီးဖြတ်ထားရဆိုပေမဲ့လည်းသောရရှင်နေသေးချာနားလည်ဖို့လောက်ထိစာကိုပြည့်ပြည့်စုံစုံဖော်ပြပေးပါမယ်နော
်အခုတလောထိုင်းနေမြန်မာကလူတွေကို TikTok နဲ့ YouTube မှာဗီဒီယိုကြည့် Like ပေးပြီးScreenshot ပြလို့ရှိရင်ပတ်စံရမယ်ဆိုတော့ scan project ကြောင့်မသိနားမလဲသူအတော်များများပတ်စံဆုံးရှုံးကြရတယ်ကျွန်တော်ကိုယ်တိုင်လည်းအပါအဝင်မှာကျွန်တော်ကယုံကြည်အရမ်းမလွယ်လို့ပါရနေခဲ့ပေမဲ့တချို့ဆိုရင်ဘတ်ငွေ3-4000ပါသွားကြတယ်ဒီကြောင့် view အနေနဲ့ပြောပြမယ်ဆိုရင်နောက်နောက်အလင်ခါမဲ့သူတွေနေသွားလိမ့်မယ်လို့မျှော်လင့်ပါတယ်သူတို့ရဲ့လိမ်မုံကယုံကြည်စရာကောင်းအောင်ပြီလို့ပါတယ်သူတို့ရဲ့ company က US အစိုးရရဲ့တရားဝင် license ရထားသလိုမျိုးလိမ်ပါတယ်ကျွန်တော်တို့အလင်ခံခဲ့ရတာက UC ဆိုတဲ့ဟာပါတနေ့ကိုဗီဒီယိုကလစ်5ခုကြည့်ရပါတယ်တက်ကလစ်ကို 1.5 USDT 5ကလစ်လောက်လို့ရှိရင် 9.5 USDT ရပါတယ်ပတ်စံထုတ်ဖို့ Digital US Dollar USDT အတွက် Crypto Exchange တခုသုံးရပါတယ်ဗီဒီယိုကြည့်လို့ရလာတဲ့ပတ်စံကိုဒီတိုင်းထုတ်ယူလို့မရပါဘူး VIP level တင်မှထုတ်လို့ရပါတယ်လူသစ်ဆိုရင်တော့ VIP 0ပါ VIP 1 upgrade လို့မှပတ်စံစထုတ်လို့ရပါတယ်VIP 1ကို USDT 200နဲ့ upgrade လုပ်ရပါတယ် VIP level အလိုက်ပတ်စံပို့ရတယ်ဆိုတော့လူတွေခေါ်တာပေါ့လူခေါ်ရင်လည်းရပါတယ်အရင်ဆုံးလိုရတဲ့လူတွေကတကယ်ရတယ်ဆိုတော့နောက်လူတွေလည်းလိုက်လုပ်ကြပါတယ်ဒီလိုနဲ့ရုပ်တရက် movement တွေတန်တရားဖြစ်စရာတွေစဖြစ်လာပါတယ် VIP တင်ဖို့နှုံးထားတွေလျှော့လာပါတယ်အရင်က VIP 1ကို USDT 200နဲ့တရားမဲ့ဟာကို100နဲ့လျှော့တယ် VIP 2မူလ900ကနေပြီးတော့200လူသစ် VIP 0ကနေပြီးတော့ဒီ1နဲ့2အဆင့်ကျော်ပြီးတော့3ကို upgrade လုပ်လို့ရှိရင်600ကုန်ပြီးတော့915 USDT ပြန်ရမယ်ဆိုပြီးတော့မဲလုံးပြီးတော့တချို့လူသစ်တွေကဘတ်ငွေ3000ကျော်အထိရင်းပြီးတော့ VIP ကို upgrade လုပ်ကြပါတယ်။နောက်3ရက်လောက်နေတော့ UC ဘက်ကဘာထပ်ပြောလဲဆိုတော့ငွေလွှဲငွေထုတ်မှုအပိုင်းကိုသက်ဆိုင်ရာနိုင်ငံတွေရဲ့ဗဏ္ဍာရေးဌာနရဲ့အောက်ကနေတရားဝင်လုပ်ရမှာမို့လို့ဒီအစိုးရတွေကိုဝင်ငွေခွန် USDT 50ဆောင်ရမယ်တဲ့။အရင် VIP upgrade လုပ်ပြီးတာနဲ့ပတ်စံထုတ်လို့ရပြီပြောပြီးမဲ့အခုကြဒီလူသစ်လူဟောင်းအကုန်လုံးဝင်ငွေကုန်90ထပ်ဆောင်ရမယ်တဲ့သူတို့သာအမှန်ကန်ဆိုရင်ထုတ်မဲ့တွေကဖြတ်ခဲ့လို့ရတာကိုဒီပိုးစစ်လုတ်ပြီးတော့ထပ်ပြရမယ်ဆိုတော့တန်တရားဖြစ်စရာပေါ့ဗျာ အရင်တော့က VIP 1 upgrade လို့တုန်းက200 USDT ကို deposit လုပ်ပြီးတော့ upgrade လုပ်ခဲ့ရပါတယ် upgrade လုပ်တဲ့200 USDT ကို3လပြည့်လို့ရှိရင်ပြန်ပေးမယ်ဆိုပဲအခုထပ်ပြတ်မဲ့50 USDT ကိုလည်းအစိုးရကကောက်တဲ့ဝင်ငွေကွန်မှာပြောပြီးတော့15ရက်ကြာရင်ပြန်ရမယ်တဲ့ရုတ်တရက်မဆန်တော့ပါဘူးဘယ်အစိုးရကအခွန်ကိုဘယ်လောက်ရက်ကြာလို့ရှိရင်ပြန်ပေးပါမယ်လို့ပြောပြီးတော့အခွန်ကောက်တာရှိဘူးလို့လဲဒီတော့ကျွန်တော်ကတော့စောင့်ကြည့်ရတဲ့သူပေါ့ဗျာအခုဒီ VIP upgrade ဈေးလျှော့မှာတင်ခဲ့တဲ့သူတွေအကုန်ရှုံးကြတယ်ဘာမှပြန်မရတော့ဘူးအစကတည်းကသူတို့ဒီ scam project ကြီးပါအစမှာပတ်စံနဲ့မျှခေါ်ပြီးတော့နောက်ကျတော့အလုံးခဲနဲ့ကိုပြန်သိမ်းသွားတာအယုံလွယ်တာရဲ့လောဘကြီးတာရဲ့အကြောင်းပို့ပြီးတော့ဆုံးရှုံးမှုကြီးသွားတာပေါ့ဗျာ
online ကငွေကြေးလိမ်လည်တဲ့အစီအစဉ်တွေကိုတင်ပြပေးပါဆိုပြီးဒီတော့ရရှင်ရေးလာတာဖြစ်ပါတယ်အဲ့လိုမျိုးလိမ်နဲ့ညာတဲ့ website တွေဆိုတာသူတို့ရဲ့ website ရဲ့စာမျက်နှာကလည်း blog post တွေ website တသားလောက်ပဲရှိပါတယ်တဲ့ဒီလိုမျိုး website တစ်ခုကလိမ်သွားပြီးသွားရင်နောက်ထပ်အဲ့ဒီပထမမူရင်း website နဲ့60ရာခိုင်နှုန်းလောက်တူတာထားပြီးတော့ပုံဖြတ်ပြီးတော့ထပ်ပြီးတော့လိမ်နေပါတယ်ဆိုပြီးတော့သူကအဲ့မှာလိမ်နေတဲ့ website တွေဆိုပြီးတော့ပါရေးလာတာဖြစ်ပါတယ်ပတ်စံကရှားပါရတဲ့အထက်အထက်ထက်အလိမ်မခံရစေဖို့ပါဗျာဆိုပြီးတော့ဒီတော်ရရှင်စာရေးပြီးတော့ပြောလာပါတယ်ဟုတ်ကဲ့ပါအားလုံးကိုစားကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ရှင်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရရချင်ပါတယ်နော်အားလုံးပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင
်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းမြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင
်။ခုဆက်ပြီးတော့ကွာတလောထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။တရုတ်နိုင်ငံကရဲတွေကမြေပေါ်မှာရောရေထဲမှာပါအလုံးလုံးနိုင်တဲ့လုံခြုံရေးဆက်ရုပ်တပြိုစတင်သုံးစမ်းသပ်နေပါတယ်။တောင်အာဖရိကနိုင်ငံမျက်မှန်မြင်ဘောလုံးသင်းဟာရုရှားနိုင်ငံမှာကျင်းပမဲ့ BRICS Plus နိုင်ငံများမျက်မှန်မြင်ဘောလုံးပြိုင်ပွဲတော့ပြိုင်မှုဖြစ်စေနေပါတယ်။အဲလိုထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချန်းနဲ့မမျက်စေအောင်တို့ကတင်ဆက်ထားပါတယ
်။တရုတ်နိုင်ငံအရှေ့ပိုင်းကြည်ချမ်းပြည်နယ်ဝန်ကျူးမြို့ရဲတွေဟာမြေပေါ်မှာရောရေထဲမှာပါအလုံးလုံးနိုင်တဲ့လုံးညွေဘိန်းဆဲယူတမျိုးကိုစပြီးတော့စမ်းသပ်အသုံးပြုနေပါတယ်ဒီဆဲယူဟာလူစုရိကိုခြေရခံလိုက်နိုင်တယ်လို့တိုက်ခိုက်ပေးနိုင်ပြီးတော့လူဖမ်းပေးနိုင်တဲ့ပိုက်ကုံလိုပစ္စည်းကရိယာတွေလည်းတက်ဆင်ထားပါတယ်အများပြည်သူလုံးညွေအတွက်ရဲတွေကိုအထောက်အကူပြုဖို့ဖန်တီးလိုက်တာဖြစ်ပြီးမော်တော်ကားတာယာဘိန်းပုံစံအလုံးကြီးဖြစ်ပါတယ်ဒီဆဲယူမှာကင်မရာတွေရဲကားပုံစံမီးလုံးတွေတက်ဆင်ထားပြီးတော့အမြဲလိမ့်နေနိုင်အောင်ဖန်တီးထားပါတယ်အမြန်နှုန်းတနာရီ35ကီလိုမီတာနှုန်းနဲ့သွားနိုင်ပြီးတော့အမြန်ဆုံးအချိန်ကို2စက္ကန့်အတွင်းမောင်းနှင်ထိမ့်ချုပ်တဲ့သူကတင်ပေးနိုင်ပါတယ်။သူ့ဘာသူသွားနိုင်ဖို့အတွက်လည်းလီဒါစနစ်တွေအာယုန်ခံစနစ်တွေတက်ဆင်ပေးထားပြီးတော့ GPS စနစ်လည်းတက်ဆင်ထားတဲ့အတွက်ရောက်တဲ့နေရာကအချက်လက်တွေကိုစုဆောင်းပေးပို့နိုင်ပါတယ်။အဓိကယုံနဲ့အတိုက်ခံဖြစ်တဲ့အခြေအနေတွေမှာအသုံးပြုနိုင်ပြီး
လူအများကြီးဖြစ်နေတဲ့အခြေအနေတွေနဲ့ပြင်းထန်တဲ့သဘာဝပတ်ဝန်းကျင်တွေမှာလည်းသုံးနိုင်အောင်တီထွင်ထားပါတယ်။ဥပမာဒီဆိုင်ကိုတိုက်ခိုက်တာတွေနဲ့ရေဒီယိုသတ္တိကြွဖြစ်တဲ့နေရာတွေ၊မီးလောင်တဲ့နေရာတွေ၊ပောက်ကွဲမှုဖြစ်တဲ့နေရာတွေကိုလည်းဆီလွတ်နိုင်ပြီးတော့အခြေအနေတွေပေါ်မူတည်ပြီးဆိုင်ယုံမှာလိုအပ်တဲ့ပစ္စည်းကိရိယာတွေကိုလည်းထပ်ပြီးတော့တက်ဆင်နိုင်ပါတယ်ရှင
်။ဒေါင်းအာဖရိကနိုင်ငံကမျက်မမြင်ဘောလုံးအသင်းဟာရုရှားနိုင်ငံမှာကျင်းပမဲ့BRIC Plus နိုင်ငံများမျက်မမြင်ဘောလုံးပြိုင်ပွဲမှာသွားပြိုင်မှုပြင်ဆင်နေပါတယ်။ BRIC BRIC လို့အတူကောက်နာမည်ပေးထားတဲ့အဖွဲ့မှာ Brazil, Russia, India, တရုတ်နဲ့တောင်အာဖရိကနိုင်ငံတွေပါဝင်ပြီးတော့ဒီတစ်ခေါက်ကျင်းပမဲ့မျက်မမြင်ဘောလုံးပြိုင်ပွဲမှာတော့အဲ့ဒီနိုင်ငံတွေအပြင် Belarus, Turkey နဲ့ Kazakhstan နိုင်ငံတွေက Professional ကြီးစားနဲ့ Semi Professional ကြီးစားတစ်ပိုင်းဘောလုံးအသင်းတွေပါဝင်ရှင်ပြိုင်ကြမှာပါ။မျက်မမြင်နေကန်တဲ့ဘောလုံးပွဲမှာဘောလုံးကိုခြူဆွဲထားပြီးတော့ဂိုးသမားရဲ့ဂိုးတိုင်ကိုခောက်ပေးတဲ့အတန်ကိုနားထောင်ပြီးဂိုးသွင်းဖို့ကြိုးစားရတာပါ။ကစားပွဲမှာတော့တသင်းစီမှာ၅ယောက်ပါဝင်ကစားကြတာဖြစ်ပြီးပါဝင်သူတွေအနေနဲ့မျက်လုံးကိုအုပ်ထားကြပါတယ်။တောင်အာဖရိကမျက်မမြင်ဘောလုံးအသင်းမှာစုစုပေါင်းကစားသမား9ဦးပါဝင်ပြီးမျက်စိလုံးဝမမြင်သူ2ဦးနဲ့အမြင်အာရုံချို့တဲ့သူ5ဦးပါဝင်ပါတယ်။အသင်းသားတွေအနေနဲ့ဘောလုံးကစားတဲ့အတွက်ငွေကြေးတစ်စုံတစ်ရာရတာမျိုးမရှိသလိုတိုင်းပြည်တွေကနေတခြားဘဲမှလည်းမသွားဘူးပါဘူး။တောင်အာဖရိကအသင်းအနေနဲ့အစိုးရစီကတရားဝင်အထောက်အပံ့နဲ့အတိအမှတ်ပြုမှုမရတာကြောင့်ငွေကြေးပစ္စည်းကိရိယာအဝတ်အစားစတဲ့အခက်အခဲတွေနဲ့ကြုံနေရပေမဲ့လည်းအသင်းအနေနဲ့ကိုယ့်ဘာသာကိုယ်ရန်ပုံငွေစူးစမ်းရှာပြီးရုရှားကိုသွားမယ်လို့တောင်အာဖရိကဘောလုံးအသင်းဒုခေါင်းဆောင်ကပြောပါတယ်ခင်ဗျာ။
နိုင်ငံကလက်သမားပကြီဆရာတူကတော့စွန့်ပစ်ပစ္စည်းတွေကိုသုံးပြီးပကြီကားတွေဖန်တီးနေပါတယ်။အသက်32နှစ်အရွယ်လက်သမားနှုပညာရှင်တူဖြစ်တဲ့ Selwan Karim ဟာပလင်းဖုန်းတွေ၊ကွန်ပျူတာ၊ keyboard cloud တွေ၊မူလီတွေကိုသုံးပြီးတော့ pixelated ရောင်စုံအတုံးပုံလေးတွေစုစည်းဖန်တီးထားတဲ့ပုံပကြီကားတွေကိုဖန်တီးနေတာပါ။သူ့ရဲ့ရည်ရွယ်ချက်ကတော့အနုပညာစံနှုန်းသတ်မှတ်ချက်တွေကိုချိုးဖျက်ပြီးတော့ထူးခြားတဲ့ပကြီကားတွေကိုဖန်တီးလိုတာပါ။စွန့်ပစ်ပစ္စည်းတွေကိုပြန်ပြီးတော့သုံးခြင်းအဖြစ်လဲရေရှိခံတဲ့အနုပညာတရက်ကိုပြသဖို့ဖြစ်တယ်လို့ကာရီမပြောပါတယ်။တချို့လူတွေအတွက်တော့ဒီ pixelated ရောင်စုံအတုံးပုံလေးတွေကိုကြည့်ရင်ဘာပုံမှန်းမသိရပါပဲ။ဒီပကြီကားတွေကိုအဝေးရပဲကြည့်တာဖြစ်ဖြစ်တယ်လီဖုန်းကင်မရာနဲ့ရိုက်ပြီးတော့ဖုန်းကနေတဆင့်ကြည့်ရင်တော့ပို့ပြီးတော့ထင်ထင်ရှားရှားမြင်နိုင်မယ်လို့ကာရီမပြောပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတရားထုတ်လွှင့်နေတာပါအခုတော့သတင်းချင်းကြုပ်ကိုပြောပြပါဦးမယ်ဆီးရီးယားနိုင်ငံမှာသမ္မတဘာရှာအာစတ်ကိုဖြုတ်ချနိုင်ခဲ့တဲ့ဗိုလ်ညွန်ပေါင်းအဖွဲ့ခေါင်းဆောင်ကဆီးရီးယားနိုင်ငံပေါ်နိုင်ငံတကာအတိုက်ဝန်းရဲ့အရေးယူပိတ်ဆို့တံခတ်မှုတွေပြန်ရုပ်ဖို့တောင်းဆိုလိုက်ပါတယ်ဒီကနေ့တိုင်းပြည်အတွင်းမှာပြည်내အုပ်ချုပ်သူမရှိတော့ဘဲနင့်နာခံစားရသူတွေပဲကြံတော့လေဒါကြောင့်ဒီရေးယူမှုတွေဟာလူလူကိုမထိခိုက်သင့်တော့ဘူးလို့ Syria HCS တပုံအဖွဲ့ခေါင်းဆောင်အာမတ်အယ်ရှာရာကတူရကီနိုင်ငံသားဝန်ကြီးဟာကန်ဖီဒန်နဲ့တွေ့ဆုံပြီးမှပြောဆိုသွားခဲ့တာပါ Syria နိုင်ငံရဲ့အခြေခံဆောက်အုံတွေလေယာဂန္ဓာဘဏ္ဍာငန်းနဲ့စက်မှုလုပ်ငန်းတွေပြန်လည်တည်ဆောက်ဖို့တူရကီကကူညီသွားမယ်လို့လည်း HCS အဖွဲ့ခေါင်းဆောင်ကပြောပါတယ်ရုရှားမှာတော့သမ္မတဗလာဒီမာပူတင်ဟာစလိုဗက်ဝန်ကြီးချုပ်ရောဘတ်တိုဖီကိုနဲ့ Kremlin တပ်ရနာနော်မှာတွေ့ဆုံဆွေးနွေးခဲ့တယ်လို့ရုရှားရုပ်သံတွေကဖော်ပြပါတယ်။ဖီကိုဟာယူကရိန်းစစ်ဖြစ်ပြီးတဲ့နောက်ရုရှားနဲ့ရင်းနှီးနှီးနှီးဆက်ရှိနေတဲ့ဥရောပခေါင်းဆောင်အနေချင်းတဲ့ကတူလည်းဖြစ်ပါတယ်။ဆာဗီးယားနိုင်ငံနေတိုမြောက်အတန်တိတ်ဖွဲ့ဝင်ဖြစ်တယ်လို့ဥရောပသမ္မတဖွဲ့ဝင်နိုင်ငံလည်းဖြစ်ပါတယ်။စလိုဗက်ဝန်ကြီးချုပ်ဖီကိုရဲ့ရုရှားခီးစဉ်ကိုကြိုတင်ကြေညာခဲ့တာမရှိခဲ့ဘဲနဲ့ရုရှားခေါင်းဆောင်ပူတင်နဲ့တွေ့ဆုံကြခြင်းမှရုရှားရုပ်သံတွေမှထုတ်လွှင့်ပြသခဲ့တာဖြစ်ပါတယ်။ဒေါ်နယ်ထရန့်ပထမကြိမ်သမ္မတတန်းအတွင်းဗန်နဲဌာနအချမ်းပေးစတီဖန်မိုင်ရန်ကိုစီးပွားရေးအချမ်းပေးကောင်စီဥက္ကဋ္ဌဖြစ်လျားထားတယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကပြောပါတယ်။စီးပွားရေးအချမ်းပေးကောင်စီကိုဥက္ကဋ္ဌပါဝင်၃ဦးနဲ့ဖွဲ့ထားပြီးသမ္မတရဲ့စီးပွားရေးမူဝါဒပိုင်းဆိုင်ရာကိုအချမ်းပေးရတာပါ။ အခုတော့စီစဉ်ကိုဆုံးသတ်ပြစီခင်ဗျာဒီကနေ့မနေ့စီစဉ်ထုတ်လို့ရမှုကနားလောင်ပါထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA internet site မှာ burmese.voanews.com မှာလည်းအရက်ကူဖတ်ရှုနားဆင်ကြည့်ရှုနိုင်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မြန်မာပြည်သူပြည်သားအားလုံးနေပျော်ရမောချစ်ချင်းပေါ့ကျွဲတင့်တဲ့ဘဝလှပတ်မဲ့နေ့ရက်တွေမနည်းမြန်ရောက်ရှိကြုံတွေ့နိုင်ကြပါစေကျွန်တော်တမောင်သတ်ပါ